Welcome to the Voice of America in Burmese.
မင်္ဂလာပါတော့တာရှိများရှင်2019ခုနှစ်မတ်လ30ရက်စက်တာရီနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00အထိလိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မအီတန်ဆွေမဒီညတွေ့စီစဉ်တွေကိုတင်ဆက်ပေးသွားပါမယ်
။ကျွန်တော်အောင်လင်းပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ပြည်ရဲ့နဲ့အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဂျာဝန်စစ်ပွဲကမှုနဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အတွင်းလူတွေပတ်သက်မှုရှိမရှိဒီကနေ့ထက်လွတ်တော်မှာစတင်ကြားနာနေပါပြီ။မြန်မာနိုင်ငံမှာတဲနယ်လက်နက်ကိုင်အဖွဲ့၅ဘက်ကမြန်မာအစိုးရနဲ့ပြစ်ခတ်ရဆဲလက်မှတ်ရေးထိုးဖို့သဘောတူညီချက်ရရှိခဲ့ကြောင်းမြန်မာအစိုးရကကြေညာလိုက်ပါတယ်။ဒီလိုထက်တန်းရောက်နိုင်ငံတကာနဲ့မြန်မာနိုင်ငံဆက်ရသတင်းတွေကိုကိုဝင်းမင်းနဲ့အတူကြေညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြမှာကရခိုင်ပြည်နယ်မောင်းတော်မြို့နယ်ဆက်မှာရှိတဲ့မြန်မာတပ်မတော်ခြေဆိုင်စခန်းတစ်ခုမှာဘုံးပေါက်ကွဲရာကြောင့်ဒေသုံသူနဲ့ဒဏ်ရာရသူတွေရှိခဲ့ပါတယ်။
ကျင်ကကြတော့ကျွန်တော်တို့အနေနဲ့ကြတော့လက်ရှိမှာဟုတ်ပြန်မှုတော့ကိုတို့လူကြီးတွေကစီစဉ်လို့ရှိပါပြီ။ကျွန်တော်အနေနဲ့ကြပြောလို့မရသေးပါ။စီစဉ်လို့ရှိပြီပေါ့နော်
။ဒီကြောင့်နဲ့ပတ်သက်ပြီးတော့ရဲရရှိတူကခုလိုပြောသွားတာကိုမကြားခင်မှာပြေစုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပြောသွားတဲ့မင်းကိုပေါ်သုံးသက်ချက်တွေကိုလည်းတရားဆက်တွေမေးမြန်းတာကိုလည်းနာဆင်ကြမယ်အပြင်တခြားနိုင်ငံတကာသတင်းတွေကိုလည်းခုညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လေးဦးနဲ့ကိုဝင်းမင်းတို့ကကြီးညာပေးသွားမှာပါရှင်။
ပြည်ရဲ့နေထဲကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဂျာဝန်စစ်ပွဲကမှုနဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အတွင်းလူတွေပတ်သက်မှုရှိမရှိဆိုတာတွေကိုဒီကနေ့စတင်ကြားနာဆက်ဆင်းနေပါပြီ။ကြားနာမှုမှာရုရှားနိုင်ငံကဩစာလွှမ်းမိုးကိုကြိုးပမ်းနေတဲ့လောရက်တွေနဲ့နောက်ကျောင်းရာဇဝင်တွေအပြင်အမေရိကန်ရဲ့စိုက်ဘာလူညုံရေးစွမ်းရည်တွေပေါ်အထူးအကဲပြတ်ဆန်းစစ်သွားမှာပါ။အများအယုံဆိုင်နေတဲ့ကြားနာဝဲမတိုင်မီမှာပဲတက်နန်နယ်မြေဘက်လိုက်မှုကင်းကင်းဆောင်ရွက်သွားမယ်ကြောင်း Republican Party ကတက်လွတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌဖြစ်တဲ့ Democrat တက်လွတ်တော်မတ်တူကကတိပြုပြောကြားထားကြပါတယ်။ထောက်လှမ်းရေးသတင်းအချက်အလက်တွေပေါ်မူတည်ပြီးစုံစမ်းစစ်ဆေးမှုတွေကြေကြေပြန့်ပြန့်လှုပ်ဆောင်သွားမယ်ကြောင်းကော်မတီဥက္ကဋ္ဌမြောက်ကာရိုလိုင်းနားပြည်နယ်ထက်ထက်တော်မှ Richard Barr ကမနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောဆိုထားသလိုကော်မတီဥက္ကဋ္ဌ Virginia ပြည်နယ်ထက်ထက်တော်မှ Mark Warner ကလည်းစုံစမ်းတိုင်အောင်ဆောင်ရွက်သွားမယ်ကြောင်းပြောဆိုထားပါကော်မတီအနေနဲ့မကြုံဘူးလားအောင်များပြတဲ့မှတ်တမ်းတွေကိုလက်ခံရရှိထားပြီးနောက်ထပ်အချက်လက်တွေထပ်မံရရှိဖို့ထောက်လှမ်းရေးတိုင်းဝိုင်းနဲ့ဆက်လက်ညှိနှိုင်းနေတဲ့အကြောင်းလဲကော်မတီဥက္ကဋ္ဌကပြောဆိုထားပါတယ်စုံစမ်းစစ်ဆေးမှုအတွက်လူ20ထက်မနည်းကိုခေါ်ယူမေးမြန်းမှုရှိနေပြီးကော်မတီရှေ့မှထွက်ဆိုဖို့ကန့်လန့်ထားတဲ့သမ္မတထရမ့်ရဲ့အကြံပေးပုဂ္ဂိုလ်လက်ဖြစ်သမ္မတလက်ဖြစ်တဲ့ Jared Kushner လည်းပါဝင်မှာဖြစ်ကြောင်းလဲပြောဆိုထားပါတယ်
မွတ်စလင်အများစုနေတဲ့နိုင်ငံ6နိုင်ငံကလူတွေကိုအမေရိကန်ပြည်တော်စုထွဲဝင်ခွင့်အရဆိုင်းလိုက်ပြီးဒုက္ခသည်ဝင်ရောက်ခွင့်ကိုလည်းယာယီကန့်သက်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်တွေကိုပြည်တော်စုအစိုးရတရားသူကြီးကဆန့်ကျင်ထားတာကိုထပ်ပြီးတက်တန်းတို့လိုက်ပါတယ်ဒီသမ္မတအမိန့်ကိုအစိုးရကအကောင့်ထဲမဖော်ဖို့အတွက်ယာယီဟန်တားတဲ့ဆုံးဖြတ်ချက်တွေကိုအမေရိကန်တရားသူကြီး Derek Watson ကဒီလ15ရက်နေ့တုန်းကပဲချမှတ်ခဲ့တာဖြစ်ပြီးမနေ့ကဒါကိုထပ်မံတက်တန်းတို့လိုက်တာပါဒါအပြင်ဒီတက်တန်းတို့မှုတွေမှာဟဝါယီပြည်နယ်ကတောင်းဆိုမှုရသမ္မတထရမ့်ရဲ့လူဝင်မှုကန့်သက်မိန့်တွေကိုဘယ်သူမှအကောင့်ထဲမဖော်ဖို့ကနဦးတားမြစ်ချက်တရားရုံးဥပဒေကိုပါထပ်တိုးပြဋ္ဌာန်းလိုက်ပါတယ်တရားသူကြီးဝက်ဆန်ကသမ္မတထရမ့်နဲ့သူ့ရဲ့လက်ဖော်ကိုင်မက်တွေနဲ့သူ့အနေနဲ့မွတ်စလင်တွေကိုပြစ်မှတ်ထားခွဲခြားကန့်သက်တာဖြစ်လို့ဟဝါယီပြည်နယ်ကပြောဆိုထားတာပါဝင်အစောပိုင်းအခုလိုဆုံးဖြတ်ချက်ဖြစ်စေတဲ့အခြေအနေတွေဟာပြောင်းလဲမသွားသေးဘူးလို့ပြောခဲ့ပါတယ်တရားသူကြီးဝက်ဆန်ကဆက်ပြီးဘာသာရေးကခွဲခြားဆက်ဆံတာမျိုးမဖြစ်စေရဘူးဆိုတဲ့အမေရိကန်ဖွဲ့စည်းအုပ်ချုပ်ပုံပါတဲ့အချက်ကိုအခုထရမ့်အစိုးရရဲ့လုပ်ရက်ကချိုးဖောက်တာဖြစ်လို့ဟဝါယီပြည်နယ်အနေနဲ့သမ္မတရဲ့လူဝင်မှုကန့်သတ်မိန့်ဥပဒေကိုဆန့်ကျင်ရမှာအောင်မြင်မဲ့အလားအလာကောင်ရှိနေတယ်လို့လည်းတရားသူကြီးကထောက်ပြလိုက်ပါတယ်ခင်ဗျာ
အဲစစ်သွေးကြရချင်းမွေးနဲ့ဒုက္ခသည်ပြဿနာဖြစ်ရှင်းဒေသတွင်းမဟာမိတ်တွေနဲ့ဆွေးနွေးမဲ့ပြပခီးစဉ်အစဖြစ်အမေရိကန်နိုင်ငံရဲ့ဝန်ကြီးရက်စ်တေလာဆန်ဟာတူကီနိုင်ငံကိုတောက်ရောက်ပြီးအန်ကာရာမြို့တော်မှာဝန်ကြီးချုပ်ဘန်နာလီယင်ထရင်တူကီသမ္မတရီစစ်တာရဲ့အာရိုဝါနဲ့နိုင်ငံရဲ့ဝန်ကြီးမက်ဗလူကာဘူဆိုဂလူနဲ့လည်းတွေ့ဆုံခဲ့ပါတယ်ဒီကနေ့တွေ့ဆုံမှုကတော့အဲစစ်သွေးကြချင်းမွေးဒေသတွင်းတည်ငြိမ်မှုရအောင်တည်ဆောက်ရေးနိုင်ငံရဲ့စီးပွားရေးဆက်ဆံမှုတွေတိုးမြှင့်စတဲ့ရည်မှန်းချက်၃ခုပေါ်မူတည်ဆွေးနွေးခဲ့တဲ့အကြောင်းလဲဝန်ကြီးတေလာဆန်ကတူကီနိုင်ငံရဲ့ဝန်ကြီးနဲ့အတူရှိနေစဉ်ပြောကြားခဲ့တာပါတူကီနိုင်ငံဟာ1952ခုနှစ်ကမြောက်အတ္လန္တိတ်စာချုပ်ဖွဲ့နေတိုးဖွဲ့ဝင်ဖြစ်ရပ်တည်ခဲ့ပြီးအဲစစ်သွေးကြရချင်းမွေးကမ္ဘာတဝှမ်းပူးပေါင်းကြိုးပမ်းမှုတွေမှာဆက်လက်လက်တွဲသွားမှာဖြစ်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်ဝန်ကြီးတေလာဆန်ဟာမြောက်အတ္လန္တိတ်စာချုပ်ဖွဲ့နေတိုးဖွဲ့ဝင်နိုင်ငံရဲ့ဝန်ကြီးတွေနဲ့ပထမဆုံးအကြိမ်တွေ့ဆုံမှုရှိနေပြီးမဟာမိတ်ဖွဲ့တွေဗန်နာရီယံပုံငွေတွန်းမြင့်ထက်ဝင်ရေးကိစ္စကိုလည်းဖိအားပေးပြောဆိုသွားမှာပါအမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်တွေကတော့အဲစစ်သွေးကြရထိန်းချုပ်ထားတဲ့စီးရီးယားနိုင်ငံရကာမြို့ကိုပြန်လည်သိမ်းပိုက်နိုင်ရေးစစ်ဆင်ရေးတွေဆင်နွှဲနေတာဖြစ်ပါတယ်အမေရိကန်နဲ့အဲစစ်သွေးကြတိုက်ဖြတ်ရေးမဟာမိတ်ဖွဲ့တွေအနေနဲ့အစိုးရဖွဲ့တွေထွက်ပြေးတဲ့နေမြေတွေမှာ တည်ငြိမ်မှုရရှိစေဖို့နဲ့ဒုက္ခသည်တွေနေရပြန်လာနိုင်ရေးဦးစားပေးဆွေးနွေးဖို့လည်းစီစဉ်ထားပါတယ်
စီးရီးယားနိုင်ငံမြောက်ပိုင်းတူရကီနဲ့နယ်စပ်တစ်လျှောက်မှာရှိတဲ့ IS သတိကြွတွေနဲ့စီးရီးယားကတ်သပုံတွေကိုဒေတာတွင်းကနေတုတ်တင်ရှင်းလင်းဖို့အတွက်စီးရီးယားနိုင်ငံမြောက်ပိုင်းမှာခုနလကြာစစ်ဆင်နေတာတွေကိုအဆုံးသတ်တော်မယ်လို့တူရကီအစိုးရကကြေညာလိုက်ပါတယ်စီးရီးယားအစိုးရ IS သတိကြွတွေနဲ့ကတ်တပ်ဖွဲ့တွေနဲ့တခြားသပုံအဖွဲ့တွေအားလုံးကနယ်မြေပိုင်ဆိုင်ခွင့်ရဖို့ကြိုးစားနေတဲ့စီးရီးယားမြောက်ပိုင်းမှာတူရကီအနေနဲ့သူ့ရဲ့စေးလုဆောင်ချက်တွေကိုဘလောက်တိုင်းတာထိရစဲပစ်မယ်ဆိုတာကတော့မရှင်းသေးပါဘူး Operation Euphrates ရှိလို့အမည်ပေးထားတဲ့တူရကီရဲ့စစ်ဆင်ရေးလုပ်ငန်းတွေအောင်မြင်တယ်လို့အခုဒီလုပ်ငန်းကိုအဆုံးသတ်မှာဖြစ်ပြီးနောက်ထပ်လုပ်ဆောင်မယ့်အစီအစဉ်ကိုတော့နောက်ထပ်နံပါတ်တစ်မျိုးနဲ့လုပ်သွားမှာဖြစ်တယ်လို့တူရကီဝန်ကြီးချုပ် Benali Yildirim က NTV ရုပ်သံကိုပြောလိုက်ပါတယ်တူရကီတပ်ဖွဲ့ဝင်တွေနဲ့တူရကီထောက်ပံ့ပေးထားတဲ့ Syria သဘုံတွေဟာ IS စစ်သွေးကြွတွေထိန်းချုပ်ထားတဲ့ Jara Plus ကိုအဓိကအယုံစိုက်ပြီးထိုးစစ်ဆင်မှုတွေကိုပြီးခဲ့တဲ့ August လမှာစတင်ခဲ့တာပါနေဆက်ကနေနောက်ဘက်ကီလိုမီတာ40ဒေသတခြားကိုစစ်သွေးချွာတွေကအစောပိုင်းထိန်းချုပ်ထားခဲ့ပေမဲ့တူရကီတပ်ဖွဲ့တွေရဲ့စစ်ဆင်မှုကြောင့်နောက်ပိုင်းမှာဆုတ်ခွာပေးခဲ့ရပါတယ်ခင်ဗျာ
ဗီအိုအမေရိကန်အသံညဘက်မြန်မာဘာသာစစ်ဆင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ EU American အသံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံကတိုင်းဒေသနဲ့ကန်အဖွဲ့၅ဘွဲ့ကမြန်မာစုရနဲ့ပြစ်ခတ်ရစေးလက်မှတ်ရေးထိုးသဘောတူညီချက်ရရှိခဲ့တဲ့အကြောင်းမြန်မာစုရကကြေညာလိုက်ပါတယ်။ညညတော့တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်၅ဘွဲ့ဖြစ်တဲ့ကရင်နီမျိုးသားတိုင်းတိုးတက်ရေးပါတီ KNPP ၊မွန်ပြည်သက်ပါတီ NMSP ၊ရခိုင်မျိုးသားကောင်စီ ANC ၊လာအိုဒီမိုကရက်တစ် CEO UDLDU နဲ့ဝါမျိုးသားဖွဲ့ချုပ်ဒူရနိုတို့ကအစိုးရနဲ့ NCA ပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးဖို့သဘောတူညီမှုရရှိခဲ့တဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်လိုက်တာပါအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတနစ်ပြည့်ချိန်မှာပဲတက်တက်ဆက်ဆက်ထွက်ပေါ်လာတဲ့ကြေညာချက်ဟာသတင်းကောင်းတစ်ခုဖြစ်နေလဲအတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကကြေညာချက်မှာဖော်ပြခဲ့ပါတယ် NLD ရသားစုရတနစ်ပြည့်ဖြစ်ဒီနေ့နိုင်ငံတော်ခြေပြမင်ကွန်းပြောကြားမှာတော့ပြည်တွင်းညဉ့်ညံရေးအမျိုးသားပြန်လည်တင်ပြရေး NLD အစိုးရရဲ့ကြိုးပမ်းမှုတွေကိုလည်းဒေါ်အောင်ဆန်းစုကြည်ကအလေးထားထပ်သွင်းပြောကြားသွားပါတယ်လူမျိုးပေါင်းစုံဒီတိုင်းနဲ့မြန်မာနိုင်ငံမှာပြည်ရင်းညဉ့်ညံ့ရေးဟာတိမ်မွေ့ပြီးရှုပ်ထွေးတဲ့အတွက်အတက်ကျတွေရှိခဲ့ကြောင်းလဲဒေါ်အောင်ဆန်းစုကြည်ကအတိအမှတ်ပြုပြောကြားသွားပါတယ
်။မလေးရှားနိုင်ငံကလူဝဲမှုကြီးကြပ်ရေးအချုပ်ခန်းတွေမှာလွန်ခဲ့တဲ့နှစ်နှစ်အတွင်းမြန်မာနိုင်ငံသားအများစုပါဝင်သေဆုံးသူ100ကျော်အထိရှိခဲ့တယ်လို့အမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့မှတ်တမ်းတွေကဖော်ပြလိုက်ပါတယ်။မလေးရှားလူဝဲမှုကြီးကြပ်ရေးဌာနကပေးပို့တဲ့အချက်အလက်တွေပေါ်မူတည်ပြီးအမျိုးသားလူ့ခွင့်ရေးကော်မရှင်စူဟာကမ်ကပြုစုထားတဲ့အစီရင်ခံစာကို Reuters သတင်းဌာနကလက်ခံရရှိထားပြီးဒီထဲမှာယောဂအမျိုးမျိုးနဲ့ရောဘာမှမသိတဲ့အကြောင်းရင်းတွေကြောင့်ပါ2015ခုနှစ်ထဲသေဆုံးသူ83ယောက်ရှိပြီး2016ဒီဇင်ဘာလမှာအနည်းဆုံး35ယောက်ရှိခဲ့ကြောင်းဖော်ပြထားပါတယ်သေဆုံးသူ118ယောက်နဲ့တဝက်ကျော်ဟာမြန်မာနိုင်ငံသားတွေဖြစ်ကြောင်းလည်းအစိုးရကမှဖော်ပြထားပါတယ်လူဝဲမှုကြီးကြပ်ရေးချုပ်ခန်းတွေမှာသေဆုံးသူအရေအတွက်နဲ့ပတ်သက်လို့မလေးရှားနိုင်ငံမှာအရင်ကတည်းကလူသိရှင်ကြားထုတ်ပြန်တာမျိုးမရှိခဲ့သလိုအိန္ဒိယထိုင်းနဲ့အင်ဒိုနီးရှားတွေမှာလည်းအလားတူထုတ်လို့မရှိတဲ့အတွက်သေဆုံးမှုဟာတခြားနိုင်ငံတွေထက်ဆိုင်များနေသလားဆိုတာကတော့မရှင်းသေးပါဘူးဒါပေမဲ့ဖွံ့ဖြိုးပြီးနိုင်ငံတွေထဲဆိုင်တော့တည်ဆုံသူရေတော့ကမြန်မာနေပြီးအမေရိကန်ပြည်တော်စုမှာတော့ပြီးခဲ့တဲ့ဗန္ဒာနှစ်အတွင်းလူဝဲမှုကြီးကြပ်ရေးချုပ်မှာတည်ဆုံသူ10ဦးရှိကြောင်းမှတ်တမ်းတွေကဖော်ပြနေပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံမှုဆန္ဒရှိရေးကြောင်းရုရှားသမ္မတဗလာဒီမီယံပူတင်ကပြောဆိုလိုက်ပါတယ်တွေ့ဆုံမှုစိတ်ကူးနဲ့ပတ်သက်လို့အာတိတ်ဒေတာနီနော့ဖလေဝဲတွင်ရုရှားသမ္မတနဲ့ဖင်လန်သမ္မတဆော်လီနီနစ်စတိုတို့တွေ့ဆုံရမှာပြောဆိုဖြစ်တဲ့အကြောင်းသဘောတူခဲ့တဲ့ဆိုရင်တော့ထိပ်သီးတွေ့ဆုံမှုကိုအင်ရှင်ဖြစ်တဲ့ကမကထလုံကျင်းပပေးလူရဲဆန္ဒရှိရဲ့အကြောင်းလဲဖင်လန်သမ္မတကပြောဆိုသွားပါတယ်ရုရှားသမ္မတကတော့ဝါရှင်တန်အတိုင်းဝိုင်းမှာရုရှားနိုင်ငံရဲ့မိတ်ဆွေတွေရှိနေပြီးနှစ်နိုင်ငံဆက်ဆံရေးဟာရှစ်လျှောက်တိုးတက်မှုတွေရှိမှဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါပြီးခဲ့တဲ့နှစ်ထဲအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဂျောင်းဝင်ဆွတ်ပတ်ဖို့ကြိုးပမ်းခဲ့တယ်ဆိုတဲ့ပြောဆိုမှုတွေကိုတော့ရုရှားသမ္မတကပယ်ချခဲ့တယ်လို့ဆွဆွဲချက်တွေကလိန်ညာတဲ့ရန်လိုတဲ့လူရက်တွေဖြစ်နေပြောဆိုသွားပါတယ်အမေရိကန်ပြည်တော်စုမှာရုရှားတန်တမန်တွေရဲ့ဆက်သွယ်မှုတွေဟာတန်တမန်နီးလန်းအရလူရုံးလို့ဆိုရင်လုပ်ငန်းတွေသာဖြစ်တယ်လို့လည်းပြောဆိုခဲ့တာပါအင်တာနက်စိုက်ဘာလုံခြုံရေးအတွက်လက်တွဲဆောင်ရွက်ဖို့အချိန်တော်ကြာခဲ့ကရုရှားနိုင်ငံဘက်ကကန့်လန့်ထားပေမဲ့လည်းအမေရိကန်ကလက်မခံဘဲငြင်းဆန်နေရတာဖြစ်တယ်လို့လည်းရုရှားသမ္မတကပြောဆိုသွားပါတယ
်မြောက်ကိုရီးယားခေါင်းဆောင်ကင်မဂျန်အန်းရဲ့ဖေဒူမေခွဲအခုဖြစ်သူရဲ့အလောင်းကိုပြန်လည်လွှဲပြောင်းပေးဖို့မလေးရှားစုကခွင့်ပြုလိုက်ပါပြီ ကွာလာလမ်ပူနိုင်ငံတကာလေဆိပ်မှာဖြည့်ခဲ့တဲ့လာတဲ့တပ်ဖြတ်ခံခဲ့ရတဲ့ကင်ဂျောင်နမ်ရဲ့ရေဦးလောင်းကိုမိသားစုရဲ့တောက်ဆူချက်ရမြောက်ကိုရီးယားကိုပြန်လည်လွှဲပြောင်းပေးမှာဖြစ်ကြောင်းမလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်ကပြောလိုက်တာပါ။ရင်ခွဲစစ်ဆေးမှုတွေပြည်စည်းသွားပြီးအလောင်းကိုပြန်လည်လွှဲပြောင်းပေးဖို့မိသားစုထံစာကိုလည်းလက်ခံရရှိပြီးဖြစ်တာကြောင့်အလောင်းကိုပြန်လွှဲပေးတော့မယ်လို့မလေးရှားဝန်ကြီးချုပ်ကပြောပါတယ်။တပ်ဖြတ်မှုဖြစ်ပွားပြီးနောက်မြောက်ကိုရီးယားမှာထိမ့်သိမ်းခံရတဲ့မလေးရှားနိုင်ငံသား၉ယောက်ကိုလည်းအခုခါနိုင်ငံပြန်ခွင့်ပြုခဲ့ပါတယ်။အစုလိုက်ပြန်လိုက်သေးတဲ့လက်နက်ဖြစ်အသုံးမပြုဖို့ကုလသမဂ္ဂကတားမြစ်ထားတဲ့ VX အစိတ်တန်းငွေနဲ့မလေးရှားပြည်ပဆိုင်ရာလေဆိပ်မှာလုတ်ချံတပ်ဖြတ်ခဲ့တာလို့လည်းမလေးရှားအာဏာပိုင်တွေကပြောထားပါတယ်။တောင်ကိုရီးယားကတော့တပ်ဖြတ်မှုတွေမြောက်ကိုရီးယားပေါ်အဖြစ်တင်ခဲ့ပေမဲ့မြောက်ကိုရီးယားကတော့ဆဆွဲချက်ကိုငြင်းဆန်ထားပါတယ်။တိုက်စုံးမှုကိုမလေးရှားကစုံစမ်းစစ်ဆေးမှုတွေပေါ်မှာလည်းမြောက်ကိုရီးယားကဝေဖန်ခဲ့တာပါ။လုတ်ချံတပ်ဖြတ်မှုကြောင့်မြောက်ကိုရီးယားနဲ့မလေးရှားတို့ကြားအပြန်အလှန်တန်တမန်ကြီးတွေကိုနှစ်ထွက်ပြီးဆက်ဆံရေးတွေထိခိုက်ခဲ့ရပါတယ်ခင်ဗျာ
။ပိုင်းနိုင်ငံအမေရိကန်ကချက်တက်လေရင်နဲ့ရောင်းချမဲ့အစီအစဉ်ကိုလူခွန်ရေးစိုးရိမ်မှုတွေကြောင့်ပြီးခဲ့တဲ့နှစ်မှာဆန့်ကပ်ထားရင်မဲ့အခုကအစီအစဉ်ပြန်ဆမဲ့အကြောင်းသမ္မတဒေါ်နယ်ထရန့်အစိုးရကမနေ့ကပဲလွှတ်တော်ကိုအကြောင်းကြားလိုက်ပါတယ်။အစီအစဉ်ကဒေါ်လာတန်4000ရောက်ဝှေ့ရှိတဲ့ F-16 တိုက်လေယာဉ်19စင်းကို Lockheed Martin ကုမ္ပဏီထံကပိုင်းနိုင်ငံဝယ်ယူဝင်ရမှာဖြစ်ပါတယ်။လွှတ်တော်ကိုအတိပေးအကြောင်းကြားလိုက်တဲ့အတွက်ပြန်လည်သုံးသပ်စည်းစရာမှာလွှတ်တော်အမတ်တွေအနေနဲ့သိရှိလိုတဲ့အချက်လက်တွေကိုပဲဖြစ်ဖြစ်စိုးရိမ်မကင်းတဲ့ကိစ္စတွေကိုပဲဖြစ်ဖြစ်ပြောဆိုနိုင်မှာဖြစ်ပါတယ်။ဒီအစီအစဉ်နဲ့ပတ်သက်လို့လူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Amnesty International နဲ့ကတော့ပိုင်းနိုင်ငံရဲ့လူခွင့်ရေးမတန်းတဲ့ကြောင့်မရောင်းချသင့်ဘူးဆိုပြီးကန့်ကွက်ခဲ့ပါရဲ
့ကိုအောင်လင်းဦးနဲ့ကိုဝင်းမင်းတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးသတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့အခုပြောသွားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့မိန့်ခွန်းနဲ့ပတ်သက်ပြီးတော့ viewing မြန်မာပိုင်းသတင်းတော်ကိုကြော်သိန်းကိုထပ်ရဆက်သွယ်မေးမြန်းပါမယ်ကိုကြော်သိန်းရှင်အခုဒီဒေါ်ဆန်းစုကြည်ပြောသွားတဲ့မိန့်ခွန်းပါကောက်နှုတ်ချက်အနှစ်ချုပ်လေးကိုပြောပြပါအောင်
ဟုတ်ကဲ့ပါနိုင်ငံတော်တမင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကမိန့်ခွန်းကိုကိစ္စကြီး၃ရက်ဆိုပြီးတော့သူကအဓိကထားပြီးပြောတော့ပါတယ်ပထမကိစ္စကြီးတစ်ခုကတော့ကျောင်းလင်းကြီးကျောင်းလင်းကြီးတန်ပြီးဆိုပြီးတော့ NLD ပါတီကကြွေးကြော်ပြီးတော့ရုပ်ောက်ဖို့ငင်းတာမှာအခုတနည်းပြည့်ပြီးတဲ့နောက်ဒီကျောင်းလင်းကြီးကကျောင်းလင်းကြီးတန်ပြီဆိုတာဘလောက်ခီးရောက်နေပြီလဲဆိုတော့ပြောရင်တော့ဒါတစ်ခုလုံးကိုချုပ်ပြီးတော့ပြောရရင်တော့ဒီကျောင်းလင်းကြီးတန်ပြီဆိုတာတိတ်ကြီးတော့ခီးမရောက်သေးဘူးဆိုတော့ဒီလိုမျိုးတွေ့ရပါတယ်နောက်တစ်ခုကတော့ငင်းကြိုင်ကိစ္စပါငင်းကြိုင်ရဲ့ကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့အထူးတလည်းပြောရမှာကတော့ဒီဒေါ်ဆန်းစုကြည်မိန့်ခွန်းအဆုံးမှာမှာဒေါ်ဆန်းစုကြည်မိန့်ခွန်းထဲမှာဒေါ်ဆန်းစုကြည်ကိုယ်ကထည့်ပြောမသွားဘဲနဲ့ဒေါ်ဆန်းစုကြည်ရဲ့အဆုံးမှာမှာဒီမြန်မာတော်တိုင်းမှာလူမျိုးနောက်ဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်နားပွဲပေါ့နော်ဒီလိုစုတဲ့နဲ့ကိုင်းတိုင်းနာနားပွဲကနေပြီးတော့နိုင်ငံလုံးအပြစ်ခတ်တဲ့စေရေးစာချုပ် NC ကိုလက်မှတ်ရေးထိုးမယ်လို့သဘောတူလိုက်တာကိုteacher ဆက်ပြီးတော့တစ်ဆက်တည်းမှာပြင်ညာသွားပါတယ်။ဒီဟာကဒေါက်တာဆုကြည်မင်းကွန်းကပါတာမဟုတ်ပါဘူး။ teacher ပြင်ညာသွားတာပါနောက်ဆက်ပြည်နေနဲ့ဒေါက်တာဆုကြည်မင်းကွန်းပြောတဲ့အချိန်မှာဒီသဘောတူညီချက်ကိုမသိသေးတဲ့အတွက်ထည့်ပြောမသွားနိုင်ဘဲနဲ့ဒီဒေါက်တာဆုကြည်မင်းကွန်းဆုံးတဲ့ချိန်ကျတော့မှဒါကိုထည့်ပြောသွားတာပါ။အဲ့ဒီဘက်ငါးဘက်ကတော့ညိုသောတိုင်းသောညိုသောဖက်ဒရယ်ကောင်စီအဖွဲ့ဝင်ငါးဘက်ကတော့အင်းဒီမျိုးသားတွေပါတီ UKNTP ငွေကြေးတွေပါတီ NMSD ဒီကိုင်းမျိုးသားကောင်စီ ANP လောက်ဒီမိုကရက်တစ်အစည်းအရုံး LDU နဲ့ဝါမျိုးတော့ဆိုတော့ WNO တို့ကဒီ NCO ကိုလက်မှတ်ရေးထိုးမယ်ဆိုတဲ့အချက်ဖြစ်ပါတယ်ဒီအချက်ငင်းကြမ်းကြီးအတွက်နိုင်ငံတော်ပြည်ထောင်စုအင်းငင်းကြမ်းကြီးတော့ပြည်သူ့ငင်းကြမ်းကြီးလည်းဆက်ပြီးအခုပင်လို့အဲ့ဒါရေးကြည့်တဲ့အချက်ဖြစ်ပါတယ်ဒါကကျွန်တော်တို့ညီငယ်နဲ့ပတ်သက်ရင်ထူးထပ်ပြောပါပါဒီဒေါ်ဆန်းစုကြည်ရဲ့ကိစ္စအကြံတုံးရက်မှာနောက်ဆုံးတရက်ကတော့ဒီ PD အပေါ်လက်တာထားမယ်နိုင်ငံပေါ်သစ္စာစောင့်မယ်ဆိုတော့ပေါ်ဒေါ်ဆန်းစုကြည်ကကောက်ပြီးတော့ပြောသွားတာပါဒီပေါ်မြေတားမယ်ဆိုတော့မှတမန်ရေးပညာရေးတွေကိုဘယ်လိုလုပ်ပေးခဲ့တယ်နိုင်ငံပေါ်သစ္စာဖောက်မယ်ဆိုတော့မှနိုင်ငံရဲ့ဘဏ္ဍာငွေတွေအလားတန်းဖြစ်အောင်အကျိုးရှိရှိဘယ်လိုသုံးခဲ့တယ်ဆိုတဲ့အကြောင်းတွေကိုထောက်ပြီးတော့ဒါတွေကိုဆက်လုပ်သွားမယ်ဆိုတော့ဒေါက်တာဆုကြည်ကကိစ္စရဲ့ဒီ၃ရက်လို့ခေါင်းဆက်တက်ပြီးတော့ပြောသွားပါတယ်ခင်ဗျာ
။အော်ဟုတ်ကဲ့ပါရှင်ဒါတော့အချင်းဒါအနှစ်ချုပ်ပေါ့နော်။အခုဒီကိုကျော်သိန်းကဒေါက်တာဆုကြည်ရဲ့မိန်ကုန်းကိုစောင့်နာထောင်နေတဲ့သူတင်းတောက်တယောက်အနေနဲ့ဒီမိန်ကုန်းပေါ်မှာဘယ်လိုသဘောရပါလဲ
။မိန်ကုန်းကိုပြောမယ်ဆိုတော့မိန်ကုန်းကအရန်ကြီးဘဝင်ကြလောက်ဆရာချိန်က်သွားလောက်ဆရာဒီတက်တဲ့အစိုးရရဲ့စွမ်းဆောင်ချက်တွေနဲ့ပတ်သက်လို့အားနည်းချက်တွေကိုတက်တဲ့တတော်ဝန်ခံပြီးတော့အားသာချက်တွေကိုလည်းချင်းချင်းလင်းလင်းပြည့်စက်တာနဲ့ထောက်ပြသွားတယ်လို့ခံစားရတဲ့ပုံမျိုးတော့ကျွန်တော်မှမရှိပါဘူးဒါသတင်းတော့တော့အမေအနေနဲ့ကျွန်တော်ကြည့်တာပါဆိုတော့အားနည်းချက်ပိုင်းကအများကြီးရှိတယ်ဆိုတော့သူ့အနေနဲ့ဝန်ခံသွားတာရှိပါတယ်လိုအပ်ချက်တွေအများကြီးရှိတယ်ဆိုတော့ဝန်ခံသွားတာရှိပါတယ်ဒါပေမဲ့ကျင်းနဲ့တော့လောက်အောင်အားနည်းချက်တွေကိုလက်ခံပြီးတော့ပြောသွားတာမျိုးမရှိပါဘူးအဲ့ဒီလိုပဲအားသာချက်တွေကျွန်တော်အောင်မြင်ချက်တွေကိုထောက်ပြတဲ့နေရာမှာလည်းပဲစိတ်ကြီးအားမကောင်းတာဘူးလို့ နော်တရင်တော့ပြောနေတယ်အဲ့လိုခံစားရပါတယ်တကယ်တော့ပြောရဲ့ဟိုလေးလာချက်အနေနဲ့ပေါ့လေနောက်ဆုံးမှသူပြောသွားတယ်ဆက်ဆတော့ငါ energy ကဒီတောင်းလိုက်ရင်ဒါမျိုးဆိုတော့ဒါနဲ့ဒီကဘဝင်ရဲ့အခုတော့အနည်းကြည့်ပြီးတော့မှတော့ဒီကျေကျော်တန်ကိုဒီလိုနဲ့အတူဆိုတဲ့ကျေကျော်တန်အစ်စ်နဲ့အစားထိုးပြီးတော့ဆက်ပြီးတော့ကြွားကျင်နေဆိုတော့သူပြောသွားတာကိုကျွန်တော်နားထောင်ရတဲ့အခါမှာမကြခင်မှာလေဂျာပြက်ယူကော့ဘွဲကသင်ပါတော့မှာဆိုတော့ဂျာပြက်ယူကော့ဘွဲအတွက် NLD ပါတီရဲ့အနာရဲ့ NLD ပါတီရဲ့စောင့်ဖို့တစ်ခုအနေနဲ့များဖြစ်လာလိမ့်မလားလို့ကျွန်တော်တရင်တော့အတူနဲ့တွေးမိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်အခုဒီ NLD အရတာဆိုရတက်လာတာတနှစ်ပြည့်ကနေချင်းပေါ့နော်အဲ့မှာပြည်သူတွေကြားထဲမှာအားရကျင်းတဲ့သူတွေရှိသလိုဝေဖန်သူတွေလည်းရှိနေပါတယ်အခုဒီဒေါ်ဆန်းစုကြည်ပြောသွားတဲ့မင်ကိုထဲမှာဒီဆိုရတဲ့ပေါ့အားမရတဲ့ပြည်သူတွေအားရလောက်တဲ့အဖြေကိုပေးနိုင်မယ်လို့ထင်ပါလားရှင်
အဲ့ဒါကတော့မြို့ကြီးပါလိမ့်မယ် NLD ပါတီနဲ့ဒေါ်ဆန်းစုကြည်ကိုငခုတဲကချစ်ခင်မြတ်လို့သူတွေအတွက်ကတော့ဒီမိန်ခေါ်ဟာသူတို့အတွက်လုံလောက်ပါပဲငခုတဲက NLD ပါတီနဲ့ဒေါ်ဆန်းစုကြည်အပေါ်တောင်းကြည့်မယ်လို့အခွင့်အရေးပေးထားတဲ့သူတွေကတော့ဒီမိန်ခေါ်ဟာစိတ်ပြီးတော့အားရချင်တဲ့ခွဲရကောင်းမှာမဟုတ်ပါဘူးဒေါ်ဆန်းစုကြည်နဲ့ NLD ပါတီကိုငခုတဲကမထောက်ခံတဲ့လူတွေတနည်းအားဖြင့်စန့်ကျင်တဲ့လူတွေအတွက်ကတော့ဒီမိန်ခေါ်မှာသူတို့ဘက်ကနေပြီးတော့ဝေဖန်တိုက်ဆိုင်ထိုးနှက်စရာအချက်လက်တွေအများကြီးရသွားနိုင်တယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ်ခင်ဗျာ
โอเคเจซุบาเวกูเจอติ้งชิโอเคအခုဆက်ပြီးတော့ရခိုင်ဒေသဘက်ကအခြေအနေတွေကိုဆက်ပြီးတင်ဆက်ပေးကြပါတယ်ပြိပခါတွေရှိနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်ဒေသကို VOA အနေနဲ့ပြိပခါတွေဖြစ်ပြီးတဲ့နောက်ပိုင်းမှာပထမဆုံးအကြိမ်တခြားသတင်းတောက်တွေနဲ့အတူမြေပြင်အခြေအနေတွေကိုလေ့လာခွင့်ရခဲ့ပါတယ်မောင်းတော်ဒေသပြိပခါဖြစ်နေတဲ့ကြေးရွာတွေကိုဒီကနေ့မှာဒုတိယမြောက်အနေနဲ့တွားရောက်လေ့လာခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်မမေခါကိုကိုသားညုံကထားရိုက်ဆက်သွယ်မေးမြန်းထားပါတယ်
မမေခါရေဒီနေ့မမေခါတို့ဒီမောင်းတော်မြို့နယ်မှာရှိတဲ့ကျေးရွာတွေပေါ့ပြဿနာရှိတဲ့ကျေးရွာတွေကိုသွားပြီးတော့လေ့လာတဲ့ဒုတိယမြောက်နေ့ပေါ့နော်ဗားရီများထူးခြားခြားတွေ့ခဲ့ရလဲဗျာ
အာကျမတို့ဒီနေ့ကျေးရွာပေါင်း10ရွာလောက်ကိုလေ့သွားပြီးတော့ကြည့်ခဲ့ရတယ်အဲ့မှာရှိတဲ့လူတွေနဲ့တွေ့ခဲ့ရတယ်အဲ့မှာထူးထူးခြားခြားဆိုလို့ကြားကောင်းတောင်ကျေးရွာမှာလုံခြုံရေးလာယူခဲ့တဲ့အဲ့တန်ဖက်ဖြစ်စဉ်တော့ကလုံခြုံရေးလာယူခဲ့တက်မတော်ဘက်ကတပ်သားတွေကနေပြီးတော့အဲ့ဒီကြားကောင်းတောင်မှာရှိနေတဲ့အမျိုးသမီး3ကိုအတမပြုတ်ကျင်နေဆိုပြီးတော့တိုင်နာမျိုးတွေကျမတို့ကြုံတွေ့ကြရတယ်ရှင
်သူတို့အခုပြောကြားချက်နဲ့ပတ်သက်လို့ဘယ်လောက်ထိခိုင်ခိုင်မာမာထိပြောနိုင်ကြလဲ
ခိုင်ခိုင်မာမာပြောနိုင်ကြလဲဆိုတော့အခြေအနေကတော့နည်းနည်းလေးရှုပ်ထွေးတယ်တင်းတောက်တယောက်ပြီးတယောက်ကသူတို့ကိုမေးမြန်းတဲ့အခြေအနေမှာပထမသူတို့ပြောတဲ့စကားနဲ့ဒုတိယပြောတဲ့စကားလေးတွေကနည်းနည်းလေးကွဲလွဲမှုတွေတော့ရှိနေတယ်သူတို့ကတော့တိတိကျကျပြောတာကသူတို့တကယ်ခံရတယ်သူတို့တကယ်ကြုံခဲ့ရတယ်သူတို့မှတကယ်ဆူဆူရွရွကြီးကိုဖြစ်ခဲ့တယ်ဆိုပြီးတော့သူတို့ကတော့ပြောတာမျိုးရှိတယ
်ဘာဖြစ်လို့လဲဆိုတော့မမေခါတို့အဲ့ဒီအမျိုးသမီးတွေကိုအင်တာဗျူးပြီးတော့မကြသေးဘူးလို့ပြောတယ်အဲ့မှာလူတယောက်ကကျွန်တော်တို့ VOA Washington ရုံးကိုဖုန်းဆက်ပါတယ်အဓိကပြောတာကတော့ VOA သတင်းတောက်ပါဝင်မော့သတင်းတောက်တွေလာပြီးတော့အင်တာဗျူးတယ်ဒီအမျိုးသမီးတွေကမတရားပြုကျင့်ခံရတဲ့ကိစ္စအင်တာဗျူးတယ်ဗျူးပြီးတော့သတင်းတောက်တွေပြန်သွားတဲ့အချိန်မှာရဲတွေကနေပြီးတော့ဒီအမျိုးသမီးတွေကိုဖမ်းဆီးဖို့ကြိုးစားတယ်ဆိုပြီးတော့သူတို့သတင်းပို့လာပါတယ်ခင်ဗျာအဲ့ဒီအချိန်တွေကတော့ဘယ်လိုဖြစ်တာလဲသိရပါလား
ကျမတို့သိရပါတယ်အဲ့ဒီရဲကကျမတို့ကနေပြီးတော့အဲ့ဒီရွာကနေမထွက်ခင်မှာခရိုင်ဘက်ကရဲမှုတွေရှိလို့ကျမတို့အကြောင်းကြားပါတယ်ဒီလိုပြဿနာတက်နေတယ်အဲ့တော့ဒီမှာလာပြီးတော့ဒီကလေးတွေရဲ့တရားမျှတမှုလာလုပ်ပေးပါဆိုကျမတို့တောင်းဆိုတယ်အဲ့တော့ကျမတို့ကနေပြီးတော့အဲ့ဒီကြားကောင်းတောင်ရွာနေပြီးတော့ငန်းကြောင်းရွာဘက်ကိုသွားနေတဲ့အသွားမှာပဲငန်းကြောင်းဘက်ကိုမရောက်ခင်မှာရဲမှုကနေပြီးတော့ကျမတို့ရှိဖုန်းဆက်ပါတယ်ကျမတို့ရှိကဦးရဲနိုင်ဆိုတဲ့ကျမတို့လီဒါပေါ့နော်ဒီအဖွဲ့ရဲ့လီဒါတယောက်ရှိကိုသူဖုန်းဆက်တယ်တက်ပြီးတော့ပြောလဲဆိုတော့ကျွန်တော်တို့ဒီကြားကောင်းတောင်ကိုသွားပြီးတော့ဒီကလေးတွေအတွက်အမှန်တရားဖြစ်ဖို့အတွက်ကျွန်တော်တို့အမှုသွားဖွင့်ဖို့ကျွန်တော်တို့သွားဆောင်ရွက်နေပါပြီဆိုပြီးတော့သူကအဲ့ဦးရဲနိုင်ရှိကိုသူကနေပြောတယ်ပေါ့နော်ခဏလောက်ကြာတော့ကျွန်တော်တို့ငန်းချောင်းကနေပြီးတော့ကြယိုးပြင်ဘက်ကိုသွားနေတဲ့အချိန်မှာအဲ့ရဲမှုကကျွန်တော်တို့ရှိဖုံးဆက်တယ်အဲ့တော့အဲ့ကောင်မလေးနဲ့တွေ့တယ်တွေ့တဲ့အချိန်မှာအမှုဖွင့်ဖို့သူတို့ကနေပြောတဲ့အချိန်ကျတော့ကောင်မလေးကစင်စားအောင်မယ်ဆိုပြီးတော့သူတို့အဖြေပေးတယ်ပေါ့နော်အဲ့တော့သူတို့ကတော့ဟိုအမှုဖွင့်ဖို့အဲသူတို့လုံခြုံရေးအတွက်လည်းစိတ်ချဖို့ဆိုပြီးတော့သူတို့ဘက်ကရဲဘက်ကနေပြီးတော့ပြောခဲ့တယ်အမှုဖွင့်မယ်ဆိုလို့ရှင်လည်းအချိန်မီးဖွင့်မှာဘာတစ်ခဲမှမရှိစေရဘူးဆိုပြီးတော့သူတို့ပြောခဲ့တယ်ပေါ့နော်အဲ့လိုပြောခဲ့တယ်ဆိုပြီးတော့ကျမတို့ရှိကိုပြန်လာတယ်ပြီးတော့ကျမတို့ခီးစဉ်လည်းပြီးဆုံးသွားတဲ့အချိန်မှာကျမတို့ခရိုင်ဟိုအုပ်ချုပ်ရေးမှုဦးရဲထုတ်ရှိကိုကျမတို့တွားပြီးတော့ဒီအချိန်နေနဲ့ပတ်သက်ပြီးတော့ကျမတို့ထပ်မေးပါတယ်မေရခရိုင်အုပ်ချုပ်ရေးမှူးဦးရဲထုတ်ကိုယ်တိုင်ကနေပြီးတော့ကျမတို့ပြောတယ်ကျွန်တော်တို့ဒီဥစ္စာကိုအမှုဖွင့်ဖို့ကျွန်တော်တို့ကြိုးစားတယ်ကောင်မလေးဘက်ကစဉ်းစားအောင်မယ်လို့ပြောတယ်ဒါပေမဲ့တရားမျှတမှုရှိဖို့အတွက်ကျွန်တော်တို့လုပ်ပေးသွားပါမယ်နောက်ပြီးတော့အဲ့ကောင်မလေးရဲ့လုံခြုံရေးကိစ္စကိုပါတို့တာဝန်ယူပြီးလုပ်သွားမယ်ဆိုပြီးတော့ကျမတို့အမကန်ပေးထားပါတယ်ရှင
်ဟုတ်ကဲ့မတ်မေခါတို့ဒီအမျိုးသမီး3ဦးကိုအင်တာဗျူးတဲ့အချိန်မှာရောတို့ရဲ့စိုးရိမ်ချက်တွေဘယ်လိုရှိလဲတို့ကရောအမှုမဖွင့်ခြင်းဘူးလား
ပထမဆက်စချင်းကသူတို့အဲ့ဒီတဲကအသက်ငယ်ဆုံးကြုံရပါတယ်ဆိုတဲ့ကောင်မလေးကသူကပြောလဲဆိုတော့ جماعه အမှုဖွင့်မယ်ဆိုပြီးတော့ကျမတို့အင်တာဗျူးရဲ့အချိန်မှာပြောပါတယ်ပြောတော့ကျမတို့ကဟုတ်ပြီအမှုဖွင့်မယ်သူကိုယ်တိုင်ကလည်းအမှုဖွင့်မယ်ဆိုတဲ့ပြောတာဖြစ်တဲ့အတွက်ကျမတို့ကအဲ့ဒီရဲတွေကိုခေါ်ပြီးတော့အဲ့ဒီရွာထိတ်မှာပဲကျမတို့အမှုဖွင့်ဖို့ကျမတို့ကစ조사လိုက်တာပါအဲ့တော့စ조사လိုက်တဲ့အချိန်ကျတော့သူတို့ကနေပြီးတော့ဗာပြန်ဖြစ်လာလဲဆိုတော့အမှုဖွင့်လဲဘာမှမထူးဘူးကျမတို့ရဲ့ကျမတို့ကမဖွင့်ခြင်းဘူးဆိုပြီးတော့ဖြစ်လာတယ်ဒါပေမဲ့သူကဗာပြောလဲဆိုတော့ကျမတို့မေးသမျှကိုအဲ့ဒီရက်ွက်လူကြီးတွေရောအဲ့ဒီရဲတွေရောရှေ့မှာနေသူကဖြေပေးတယ်အမေတို့ကိုမေးတဲ့အခါမှာတော့လုံုံရေးအရာစိုးရင်သာရှိလားဆိုတော့ရှိတယ်။ဒါမဲ့နောက်တစ်ခါတော့တို့ရဲ့အဓိကအကြောင်းပြဿနာကတို့ကရွာနေထွက်ပြီးတော့ရဲစခန်းမှာသွားပြီးတော့အဲ့လိုမျိုးအမှုခွင့်တာမျိုးနောက်ပြီးရဲစစ်တာမျိုးကိုတို့ကမလိုလားဘူး။ဘာဖြစ်လို့လဲဆိုတော့တို့စကားမပေါက်ရောက်တဲ့အတွက်ရဲတွေကတို့လိုရာကိုရေးမယ်ဆိုတဲ့ကြောက်ရွံ့မှုအဲ့ဒီကြောက်ရွံ့မှုကပိုများတယ်လို့ကျမတို့တွေ့ခဲ့ရပါတယ
်။မမေခါရိုးနဲ့တို့နဲ့စကားပြောတော့ကောဘာသာပြန်အဆင့်ပြောရလားဗမာလိုတို့ပြောတတ်လား
။တို့ဗမာလိုမပြောတတ်ဘူး။တို့ဟိုစာဘာသာပြန်နဲ့ပဲပြောတာပါ။တို့အစ္စလမ်ဘာသာဝင်ကိုယ်တိုင်ပဲကျမတို့ဘာသာပြန်ပေးတာပါ
။ဟုတ်ကဲ့ဟုတ်ကဲ့မမေခါရေးကျေးဇူးများကြီးတင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့အခုနောက်ဆုံးအချိန်နေရမောင်တော်ခရိုင်အုတ်ချုပ်ရည်မှုဦးရဲထုတ်ကဒီအချိန်နေနဲ့ပတ်သက်ပြီးတော့ VOA သတင်းတာကိုပြန်လည်ပြောဆိုရမှာတော့အတင်းအဓမ္မပြုကျင့်ခံရတဲ့အမျိုးသမီး၃ဦးကိုငခုရရဲစခန်းကိုအာဏာပိုင်တွေကခေါ်ယူခဲ့ပြီးတော့အမှုဖွင့်စေခဲ့တယ်လို့ပြောပါရတယ်။ဒါပေမဲ့အခုနေတွင်ကျင်းမှာပဲအဲ့ဒီအမျိုးသမီးတွေကိုသူတို့နေရက်ကိုပြန်လည်ပို့ပေးခဲ့တယ်လို့လည်းပြောပါရတယ်။အမှုဖွင့်စင်မှာတော့တခြားအမျိုးသမီးရဲ့အဖွဲ့အစည်းတချို့လည်းရှိနေတယ်လို့ခရိုင်အုတ်ချုပ်ရည်မှုဦးရဲထုတ်ကပြောခဲ့ပါရတယ်။အခုတခါမှာတော့ရခိုင်ပြည်နယ်ဆက်မှာဖုံးပောက်ကွဲမှုအခြေအနေကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်မောင်တုံးမြို့နယ်အဆက်မှာရှိတဲ့မြန်မာတပ်မတော်အခြေစိုက်လက်ရတပ်စခန်းမှာဖုံးပောက်ကွဲတာကြောင့်စစ်သား2ယောက်သေဆုံးပြီးတော့အရာရှိ2ဦးအပါအဝင်4ဦးထိခိုက်ဒဏ်ရာရသွားပါတယ်။တခြားစစ်သား2ဦးကလက်ပစ်ဖုံးပောက်ကွဲတာဖြစ်တယ်လို့ဒီဖြစ်ရပ်ကိုသိရှိထားသူကပြောပြပါတယ်။အပြည့်စုံကိုထိုင်းခြေစိုက် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်အခြေဆိုင်ခမရ၃ငါးနှစ်တိုင်ရင်လောက်ခံမောင်သွုံးမြို့နယ်ဆက်လက်ရသက်စခန်းမှာစနေနေ့ကဘုံပေါက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်လို့ဘူးတီတောင်ရဲသားပွဲမှုရုံးကိုဆက်သွယ်မေးမြန်းရမှာစုံစမ်းစစ်ဆေးနေတဲ့အချိန်မှာရှိနေတယ်လို့တာဝန်ရှိအရေးယာရှိသူကဆိုပါတယ
်စစ်စင်ကကြတော့ကျွန်တော်တို့အနေနဲ့ကြတော့လက်ရှိမှာဟုတ်ပြန်မှုတော့ကိုတို့လူကြီးတွေကစီစဉ်လို့ရှိပါပြီဆိုတော့ကျွန်တော်အနေနဲ့ကြပြောလို့မရသေးပါစီစဉ်သုံးရှိတယ်ပေါ့နော်အရင်အနေနဲ့ရသွားတဲ့ဟာရှိတယ်ပေါ့နော်ရှိတာတော့အဲ့စိတ်ကိုမို့ထားတယ်အဲ့လိုအမျိုးပဲဘူးတီတောင်
မောင်သောမြို့နယ်ဆက်ကအဲ့ဒီစခန်းမှာဘုံပွားကွဲမှုကြောင့်တပ်သား2ဦးသေဆုံးခဲ့တယ်ဆိုတာမှန်ကန်ကြောင်းမောင်သောရဲတပ်ဖွဲ့ကရဲမှူးကျော်မြတ်ဝင်းကလည်းအခုလိုအတည်ပြုပြောဆိုခဲ့ပါတယ
်ကျွန်တော်ကလေကြားပြီးလို့ကြည့်တာအဲ့နေကလက်ပြဘုံပေါက်ဦးကွဲတယ်လို့ကြည့်ရတယ်အဲ့မှာတရားဥပဒေမီတည်တယ်လို့ကြားတယ်ဒီမောင်သောမြတ်ပိုင်လျာဆိုတဲ့နေရာပေါ့အဲ့မှာပဲသူတို့တပ်စခန်းအခြေပြုလို့ရှိရာကြီးဆက်နေလူချက်စခန်းနေပေါ့
ဘုံပွားကွဲမှုဖြစ်တဲ့မောင်သောမြို့နယ်လျာတပ်စခန်းတည်ရှိတဲ့နေရာဟာတွမ်းလိုက်ရေးနဲ့ဆက်သွေးရေးခက်ခဲတဲ့နေရာတစ်ခုဖြစ်တာကြောင့်ဘုံပွားကွဲတဲ့သတင်းချက်ချင်းထွက်မလာတာပါဘုံပကွယ်မှုဖြစ်စဉ်နဲ့ပတ်သက်ပြီးဘူရီတောင်မြို့နယ်ရခိုင်မျိုးရပ်ပါတီဥက္ကဋ္ဌဦးထွန်းအောင်သိန်းက VUA ကိုခုလိုပြောပါရယ
်။ဆင်းရင်ကတော့ဘူတီတော်ဟော။ဆင်းရင်ထဲမှာဖြစ်တာမဟုတ်ဘူး။သူတို့ရှေးတန်းနေနေမောင်တော်ဇက်ပတ်ဘုံကလုံးကွေးတယ်လူ၆ယောက်မှဇက်ယောက်ကဆုံးတယ်လေးယောက်ကတန်ရတယ်လို့ကြားတယ်။သူတန်မှုတယောက်တော့ပါတော့တယ်လို့ပြောတယ်။
တန်ရပြင်းထန်သူနှူးကိုစစ်တွေစေးရုံမှာပို့ထားပြီးဂျန်တဲ့နှူးကိုတော့ဘူရီတောင်စစ်ဆေးရုံမှာစေဝါကုသပေးနေတယ်လို့သူကဆိုပါရယ်။အခင်းဖြစ်ပွားရာသစကန်းတည်ရှိတဲ့မောင်တော်တိရခန်သူကလည်းသူတိထားသလောက်ကိုခုလိုပြောပြပါဗျာ
။မြန်မာကြားကတော့လူတိုင်းမိုးကနေနေပြီးတော့သူတို့ဘက်ကိုစာတန်းကြည့်တဲ့ချင်းကမကြည့်တော့ဆုံးပါတယ်ဆုံးပါတဲ့ကနေပြီးတော့မခိုင်းမမရဖြစ်ဒီဘက်ကြောင့်ဘုံပေါက်ခွေးလိုက်တယ်ဆိုပြီးတော့ပြမတော့အဲ့လိုသတင်းထွက်တယ်လေ။ကြည့်တဲ့ခါကျတော့သူတို့ကနေနေမတော်တဆလို့ပဲအဲ့ဒီတည်းပဲပြောပါတယ်။မတော်ဆပြောဆိုသူတို့တက်ပန်းဆိုင်ရပဲပြောတာပေါ့နော်
။လက်ရှိရခိုင်ပြည်နယ်သွင်းဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်မှုအပါအဝင်ဒေသတွင်းလူခုရေးချုပ်ဖောက်မှုခံနေရတဲ့ဖြစ်စဉ်ကိုလေ့လာဖို့အတွက်မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတာဝန်ဖွဲ့နဲ့မြန်မာသတင်းမီဒီယာဖွဲ့တွေကလည်းမောင်တော်ခရိုင်ကိုရောက်ရှိနေကြတာပါ။ဘုံပကွယ်မှုဖြစ်ပွားနေတဲ့မောင်သောမြို့နယ်လက်ရသက်စခန်းဟာတာဏမာအဖွဲ့နဲ့သတင်းမီဒီယာအဖွဲ့တွေရောက်နေတဲ့ကြီးကန်းပြင်ဝပိတ်ငါးစာကျူးကျက်ရုပ်ပြင်ငခုရအစတဲ့ရွာတွေနဲ့မိုင်၃၀ကျော်ကွာဝေးနေပါတယ်ခင်ဗျာ
။နိုင်ကွင်းသတင်းပေးပို့ထားတာပါ။ VOA ကနေကြာသပတေးနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့တရားထုံးသွင်းပေးနေပါတယ်။ခုတစ်ခါမှတော့မကြာခင်မှာကျင်းပမဲ့ကြားဖြတ်ရွေးကောက်ပွဲရဲ့တရားမျှတမှုနဲ့ဆိုင်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်။ NLD အစိုးရတက်လက်ချက်ဖွဲ့စည်းထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အသစ်ဦးဆောင်ကျင်းပမဲ့2019ဧပြီလ1ရက်နေ့ကြားဖြတ်ရွေးကောက်ပွဲဟာရန်ကုန်ပြည်နေပါလွတ်လပ်ပြီးတော့တရားမျှတမယ်လို့ယုံကြည်ကြောင်းကိုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တဦးကကြားဖြတ်ရွေးကောက်ပွဲကျင်းပဖို့တရက်ပဲလိုတော့တဲ့အချိန်မှာပြောဆိုလိုက်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲ ော်မရှင်အနေနဲ့ပြီးခဲ့တဲ့2015ရွေးကောက်ပွဲကာလထက်မင်းစင်တွေပိုးပြီးမှန်ကန်အောင်လုပ်ထားသလို2020မတိုင်ခင်ကြားဖြတ်ရွေးကောက်ပွဲတွေထပ်ပြီးတော့ကျင်းပဖို့လည်းရှိတယ်လို့ပြောပါရယ်ဒီကြောင့်ပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်မန်းမြင့်ခိုင်ကသတင်းပေးပို့ထားပါရယ်ရှင်
တနင်္ဂနွေလုံးကလွတ်တော်ကိုယ်စားလှယ်လစ်လက်နေတဲ့မဲဆန္ဒနယ်19နေရာအတွက်ကြားပြတ်ရွေးကောက်ပွဲကို2016ဧပြီလ1ရက်နေ့မှာစတင်တဲ့အစိုးရတက်လက်ထက်ဖွဲ့စည်းထားတဲ့ဦးလော်သိန်းဦးဆောင်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အသစ်ကဦးစီးကျင်းပတော့မှာပါဒီရွေးကောက်ပွဲရဲ့လွတ်လပ်ပြီးတရားမျှတမှုအပေါ်ကော်မရှင်အဖွဲ့ဝင်ဦးလော်သိန်းက VOA ကိုအခုလိုပြောပါတယ
်ညာနှုံးပြေမဟုတ်တောင်မှနော်ညာနှုံးပြေဒီပါလွတ်လပ်လိုက်မယ်တရားမျှတလိုက်မယ်လို့အဲ့လိုပဲကျွန်တော်တို့ယူဆတယ်အခုလက်ရှိလှုပ်ဆောင်နေတဲ့အခြေအနေရာလက်ရှိဒီနေ့ကိုယ်ခွဲရရဲ့ဆက်သွယ်မှုအခြေအနေရဆိုသူတို့အကုန်လုံးဟိုတိတ်တဆင်းလောက်တော့မှအကုန်လုံးလုံနေကြတယ်ဥပမာဟိုတက်တေကမဲတေကလက်မှတ်တွေဆိုရင်ကျွန်တော်တို့အဲ့ဒီမှာတက်ဆိုင်ရက်ကွက်လမ်းမှုတွေနဲ့အကုန်လုံးဒီကိုယ်ခွဲကတောင်ချီဝန်းနှင်းနေတဲ့တိတ်တဆင်းအဲ့လိုကိုလုံနေကြတဲ့အနေအထားတွေပါနောက်မဲယုံတွေကိုလည်းအသေးစိတ်ဒီနဲ့အကုန်လုံးလှည့်ကြအားလုံးကျွန်တော်တို့ကအဆင်သင့်ဖြစ်နေပါသေးတယ်
ရွေးကောက်ပွဲကော်မရှင်အနေနဲ့ဝေးလံခေါင်ဖျားတဲ့မဲဆန္ဒနယ်တွေကလွဲလို့ကြားပြတ်ရွေးကောက်ပွဲရလဒ်တွေကိုဧပြီလ1ရက်နေ့မှာပဲချက်ချင်းကြေညာပေးမှာဖြစ်ပြီးမဲဆင်းတွေကိုလည်းပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကထပ်စာရင်ပိုပြီးမှန်ကန်အောင်စ조사ထားတယ်လို့ဦးလာတင်ကပြောပါတယ
်မူလရှိကြတာ2015မဲဆင်းကိုအခြေခံတဲ့အခြေခံပြီးတော့ကျွန်တော်ကတရင်တဆင်းတို့တို့တို့လုပ်တယ်အဲလုပ်တဲ့နေရာမှာကျွန်တော်တို့အဲ့ဒီမှာမရှိမှုဆိုရင်မရှိတဲ့အတိုင်းပေါ့ညီပြင်းအနေထားလက်ရှိအနေထားပေါ့မူတည်ပြီးမှဖြစ်တင်တာဖြစ်တဲ့တိုးတင်တာတိုးတယ်ကျွန်တော်တို့တော့ဟို2015နဲ့စာရင်ပေါ့နော်အဲအခုနေထိတော့မဲစင်းကအမှန်နဲ့လို့အနည်းစားဆုံးအမှန်ကန်မှုရှိတယ်လို့လုံးဝအမှန်နဲ့လို့တော့မပြောဘူးနော်မဲစင်းကဘယ်တော့မှမမှန်နိုင်ဘူးအတိအကျမဖြစ်နိုင်ဘူ
းပြည်အောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်တန်း9နှစ်မကုန်ဆုံးခင်2020ခုနှစ်မတိုင်ခင်ကာလမှာကြားပြတ်ရွေးကောက်ပွဲတွေထပ်ပြီးကျင်းပဖို့ရှိတယ်လို့လည်းသူကပြောပါတယ်လက်ရှိအာဏာရ NLD ပါတီရဲ့ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးညံဝင်းကတော့အရက်သားတွေဦးဆောင်တဲ့ရွေးကောက်ပွဲကော်မရှင်ကဦးစီးကျင်းပမယ်ကြားပြတ်ရွေးကောက်ပွဲဟာတရားမျှတမယ်ဆိုတာယုံကြည်တယ်လို့ဆိုပါတယ
်တရားမျှတမှုရှိလိမ့်မယ်လို့ကျွန်တော်ယုံကြည်တယ်အဲ့တော့ဘယ်ပုံမှန်မူတည်လဲဆိုတော့ကျွန်တော်တို့ပထမတော့ရွေးကောက်ပွဲလုပ်ခဲ့တဲ့ဟိုနေ့မှာဦးဒီကော်မရှင်နာဟိုနေ့လုပ်ပြီးတော့လုပ်တယ်အဲ့ဒီရွေးကောက်ပွဲမှာလည်းကျွန်တော်တို့နီလန်စီကန်နီလန်နဲ့အတော်ကိုစူးစမ်းပန်းစားနေကောင်းအောင်လုပ်ခဲ့တယ်အားလုံးကောင်းတယ်လို့ကျွန်တော်မပြောဘူးဒါပေမဲ့အဲ့ဒါလို့လုပ်ခဲ့တယ်အခု UVC လက်ထက်မှာကြတော့ဒါဟိုတုန်းက UVC ကစစ်သားယူစစ်ဘုံယူပဲအခုအရသာယူပဲဒါမတူ
အခုတစ်ခေါက်ကြားပြတ်ရွေးကောက်ပွဲဟာကော်မရှင်အသစ်အတွက်စမ်းသပ်ပွဲဖြစ်တယ်လို့ရှမ်းတိုင်းနာမြဒီမိုကရေစီအဖွဲ့ချုပ်ရဲ့အထွေထွေအတွင်းရေးမှူးဦးဆိုင်ညွန့်လွင်ကဆိုပါတယ
်ကြားပြတ်ရွေးကောက်ပွဲကကော်မရှင်အသစ်ရဲ့ပထမဆုံးအကြိမ်ပွဲဖြစ်ပါတယ်ဒါသူတို့ရဲ့စမ်းသပ်ကာလလည်းပြောလို့ရပါတယ
်။မကြသေးခင်ကလုံခြုံရေးစိုးရိမ်ချက်တွေကြောင့်ရှမ်းပြည်နယ်မိုင်းရှူးမြို့နယ်ကကြေးရွာကြီး၃ခုမှာရွေးကောက်ပွဲမကျင်းပဖို့ NLD ပါတီရဲ့ကိုယ်စားလှယ်လောင်းတွေကန့်ကွက်ခဲ့တဲ့အပေါ်ရွေးကောက်ပွဲကော်မရှင်ဘက်ကမဲယုံတွေကိုပြောင်းရွှေ့ဖို့ဆုံးဖြတ်ပေးထားပါတယ်။ပြောင်းရွှေ့လိုက်တဲ့မဲယုံတွေကမဲဆန္ဒရှင်တွေနေထိုင်တဲ့နေရာနဲ့ဝေးလွန်းတာဟာမဲပေးခွင့်ကိုတွယ်ဝိုက်ကန့်သတ်တယ်လို့ဖြစ်တာကြောင့်ကော်မရှင်အနေနဲ့ဘယ်လိုဆောင်ရွက်ပေးမလဲဆိုတာစောင့်ကြည့်ရအောင်မယ်လို့ဦးဆိုင်ညွန့်လွင်ကဆိုပါတယ်။ကျင်းပဖို့တည့်ရက်ပဲလိုတော့တဲ့ကြားပြတ်ရွေးကောက်ပွဲအပေါ်လူစိတ်ဝင်စားမှုနည်းတယ်ဆိုတဲ့သုံးသပ်မှုတွေရှိနေပေမဲ့လည်းရခိုင်ပြည်နယ်ကအမ်းမဲဆန္ဒနယ်ရှမ်းပြည်နယ်မိုင်းရှုနယ်ကျေးသီးမဲဆန္ဒနယ်တွေမှာတော့အကြိမ်နဲ့ရှင်ပြန်ရပွဲရှိနေပါတယ်။ပါတီ24ခုကကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေစုစုပေါင်း95ဦးဝင်ရောက်ရှင်ပြိုင်ပေမဲ့ကြားပြတ်ရွေးကောက်ပွဲအတွက်လက်ရှိမှာနိုင်ငံရေးပါတီအသီးသီးကအင်တိုက်အားတိုက်မဲဆွယ်စည်းရုံးမှုတွေလှုပ်ဆောင်နေပြီးမတ်လ31ရက်နေ့တောက်ကြနေမှာမဲဆွယ်စည်းရုံးမှုတွေကိုအဆုံးသတ်မှာလည်းဖြစ်ပါရဲ့ရှင
်။မင်းမြင့်ခိုင်သတင်းပေးပို့ထားတာပါ။ VOV ကနေကြာတာရင်းနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတိုက်ရထုံးလင်းနေပြီးပြီးတော့မကြခင်မှာတင်ဆက်ပေးမယ့်ဒုတိယပိုင်းစီစဉ်တွေမှာတော့ကျမရေကဏ္ဍဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ပြင်တိုင်းရင်သတင်းတော်ကဏ္ဍဆရာတွေကိုနားဆင်ကြဖို့လည်းရှိပါရဲ့ရှင
်။ VOV မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ညချမ်းမတော်တာရှင်များရှင်2019ခုနှစ်မတ်လ30ရက်တာတာပြည်နှင့်ညပိုင်းအတွက်ဖီယိုမြန်မာပိုင်းရဲ့ထုံးစံချက်တွေကိုတော်တာရှင်နေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10:00နာရီအထိလိုင်းဒိုမီတာ24 25 32နဲ့51ဖြင့်လိုင်းလမီတာ190တို့ကနေထုံးစံပေးမဲ့အစီအစဉ်ထဲမှာဆိုရင်တော့ရှမ်းပြည်နယ်တောင်ပိုင်းမန်ရှူမြို့မြောက်ဘက်ကရွာတွေမှာလုံခြုံစိတ်ချတဲ့အခြေအနေမရှိတဲ့ကြောင့်ရွေးကောက်ပွဲမကျင်းပဖို့ NLG ကရွေးကောက်ပွဲကော်မရှင်ထံကိုတိုင်တန်းထားတဲ့ပတ်သက်ပြီးတော့
ကိုရှင်းစမဲ့ရုပ်ပြီးတော့ပဲနေရာမှာမဟုတ်တော့ပဲနဲ့တနက်ကန်ဖွဲ့စည်းတွေနဲ့ပို့ပြီးတော့မှဝေးသွားတဲ့နေရာကိုသူတို့ဆွေးလိုက်
ရှန်တိုင်းသားဒီမိုကရေစီဖွဲ့ချုပ်ဆန်းလိုက်ကခုလိုပြောသွားတာကိုတိုင်းရင်းသတင်းလွှာကဏ္ဍမှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်ကျမရေးကဏ္ဍနဲ့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်စရတွေကိုလည်းနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ကျမရေးကဏ္ဍကိုကြည့်ကြအောင်ပါ။ဒီတစ်ပတ်ရဲ့ကျမရေးကဏ္ဍမှာတော့စားတဲ့မှုအစိတ်တက်ခြင်းအကြောင်းကိုတင်ဆက်ပေးကြပါရစေ။မြန်မာနိုင်ငံအထူးသဖြင့်ကျေးလက်ဒေသတွေမှာမှုစိတ်တက်တာဒါမှမဟုတ်မှုတောက်တာကြောင့်ကျမရေးထိခိုက်မှုတွေရှိနေစေဖြစ်တယ်လို့ကျမရေးပညာရှင်တွေကပြောပါရစေ။ဒီလိုမှုစိတ်တက်တာမဖြစ်အောင်အစိတ်ရှိတဲ့မှုတွေကိုဘယ်လိုခွဲသိမ့်နိုင်ပြီးတော့ကာကွယ်နိုင်ပါသလဲ။မှုစိတ်တက်ရင်ကဘယ်လိုသိနိုင်ပြီးတော့ဘယ်လိုပြုစုကူတာနိုင်ပါသလဲ။ဒီကြောင့်ကိုမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂါကူဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်ရှင
်ဟုတ်ကဲ့ဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့ဒီမှုကိုအများစုစားလေရှိတယ်ပေါ့ဆရာနော်အဲ့တော့အဲ့လိုစားတဲ့မှုမှာတခါတလေဒီအစိတ်တက်ပြီးတော့လူအကျမကြီးတို့အန္တရာယ်ရှိနိုင်တဲ့အတွက်ဆရာကြီးမြန်မာနိုင်ငံမှာဒီမှုစိတ်တက်တာပေါ့နော်ဒါမှမဟုတ်ရှင်လဲမှုတောက်တယ်လို့ခေါ်တာပေါ့ဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာ?
တိတ်ဖြစ်တယ်လို့ပုံမှန်ရပိုင်းရခါကြီးလက်ဒီသားတွေမှာသူကမတော်လဲသွားရင်လည်းမိုးဆွတယ်မိုးရတဲ့မျက်နှာလိုတော့ပြောကြတယ်လေစားကြရပဲလို့ထင်ပြီးတော့သူတို့ချက်စားကြတဲ့ခါမှာတောက်တယ်လို့ခေါ်တယ်ဦးနာပြုတ်တယ်အားနဲ့တချို့တခါကျတော့ကိုယ်စိတ်ထဲမှာစားနေကြကောက်ရွံ့မှုပဲဟုတ်နော်ကိုယ်စိုက်ရိုးထားတယ်အဲ့ကြတဲ့မှာတခြားအစိတ်ရှိတဲ့မှုကပေါက်လာတာပေါ့အဲ့ဒါကိုရောပြီးစားပြီးတော့မိုးတောက်တာပေါ့မိုးတောက်တော့လူတရားအစိတ်ရှိတဲ့လက္ခဏာတွေထွက်လာတာပေါ့ဒီလိုတခါကျတော့ပရစင်ထိုးလိုက်လို့ရှော့ဖြစ်သလိုမျိုးပေါ့လေ။ဟိုနဲ့ဓာတ်မတည့်တဲ့ခါကျတော့ရုတ်တရက်ခါလဲရှော့ရသွားတာရောစိတ်တက်တယ်ပေါ့နော်။ဒီတော့ကျွန်တော်တို့လေကမိုးစိတ်ကူတာမိုးစိတ်ုံပြရတာလေးနဲ့စိတ်တက်တယ်။အဲဒီမိုးစိတ်ကြောင့်တချို့ရဆိုလို့ရှိရင်ကြောက်ကပျက်စီးပြီးတော့တရားလူတွေတော့ကျွန်တော်တို့ကြုံမှုကြတယ
်။ဟုတ်ကဲ့ဆရာ။အခုလို့ဒီမိုးစိတ်တက်ရတာကဘလို့ဓာတ်တွေကြောင့်ဖြစ်ရတာလဲဆရာကြီး။
အဲ့တော့မိုးကတော့အမျိုးမျိုးပေါ့လေ။ကဘာပေါ်မှာမိုးမျိုးပေါင်းထောင်ချီပြီးတော့ရှိတယ်ပေါ့။အဲ့ထဲကကျွန်တော်မစားတဲ့မိုးကတော့တရားကဏ္ဍလောက်ပေါ့။အဲ့ဒီအနေမှာတကယ်ကိုအစိတ်တော့ဖြစ်ဖြစ်တဲ့မှုကတော့15မျိုးလောက်ရှိတယ်ပေါ့အဲ့ဒါလူသိစင်းနေတော့တဲ့အစိတ်ပေါ့နော်ဒီမှုထဲမှာပါတဲ့အစိတ်တော့ပေါ့နော်တော့ဓာတုပစ္စည်းတစ်မျိုးပေါ့နော်အဲ့တော့ပါမန်မှုနဲ့ကအစိတ်ရှိတဲ့မှုကိုကျွန်တော်တို့ခွဲခြားတဲ့အခါမှာမှုဆိုတာကကျွန်တော်ထီးလေးလိုပဲထီးလေးလိုပဲပေါက်တာဟုတ်ပေါ့လားခင်ဗျာတကယ်အစိတ်ရှိတဲ့မှုတွေကထီးမှုတွေကပြားမနေပဲနဲ့ချွန်တည်တတ်တယ်နော်သူတို့ပင်စီကိုကြည့်လိုက်လို့ရှိရင်ပင်စီကလည်းအချို့တော့ကျန်းနေတာပေါ့နော်ချောမနေဘူးနောက်အချိန်မှာဆိုခြေစုပ်ကွင်းလေးလိုပဲ green လို့ခေါ်တာပေါ့အဲအဲ့လိုမျိုးလေးပါဆိုဒီ suit ဒီ small မျိုးဟာမစားစင်းတဲ့မျိုးအစိတ်ရှိတယ်ပေါ့နောက်အယောင်ကပူပြီးတောက်တာအထူးဆိုလည်းအထူးတောက်အမျိုးဆိုလည်းအမျိုးတောက်တာပေါ့အဲအဲ့လိုမျိုးအယောင်တောက်နေတဲ့မျိုးလေးဆိုတော့မများကပစားအပ်တဲ့မျိုးပေါ့နော်အချို့ကလည်းကြီးတဲ့ဒီတိုင်းမှသိရမျိုးချစ်လိုက်ရင်မဲသွားတယ်လေမဲသွားရင်တော့မစားနိုင်တော့အစိတ်ရှိတယ်ပေါ့အဲ့လိုမျိုးတွေ့ကြတယ်အခုတော့ကျွန်တော်ပို့ site ကျူးတဲ့လူတွေအများကြီးပေါ်လာတာပေါ့နော်ခေါ်ရိုးမျိုးလေးဆိုချင်းသိချာဟုတ်ခါစနစ်ကြ site ကျူးတယ်အဲ့ဆိုင်ကူးတဲ့အထဲမှာကတခါကျအစိတ်ရှိရပေါက်လာတတ်တယ်။အဲ့ကျွန်တော်သတိထားရမှာကဘာလို့လဲဆိုင်ကူးထတာလဲ။ဒါပေမဲ့အစိတ်ရှိလားမရှိလားပေါ့။မှုကိုကျွန်တော်အဲ့လိုခုနကပြောတဲ့လက္ခဏာတွေကြည့်ရမှာပေါ့နော်
။ဟုတ်ကဲ့ဆရာ။အဲ့တော့အစိတ်တော့ဖြစ်စေတဲ့မှုမှာခုနကအကွင်းလေးပါတယ်ပေါ့နော်။မဖြစ်စေတဲ့မှုမှာရောမပါဘူးပေါ့ဆရာနော
်။မပါပါဘူး။ကျွန်တော်အောက်ချီမှာချီနှံကွင်းမပါပါဘူး။ဥကမျိုးမျိုးဆန့်ဒီခုနကကောက်ရုံးမို့ဆိုကျွန်တော်နေ့စဉ်မြင်နေကြ။သူကချီပင်စီလေးရတယ်ချောနေရမယ်။ဟိုနောက်ကကျွန်တော်တို့ဒီအိမ်မှာခေါင်းမိုးပုံတွေပါပေါက်တဲ့မှုနဲ့ခြေကြီးမှာပေါက်တဲ့မှု။ခြေကြီးမှာပေါက်တဲ့မှုကပို့ပြီးတော့အဆိတ်ဖြစ်နိုင်တယ်လို့ပြောတယ်။ဟိုအမြင့်မှာပေါက်တဲ့မှုကအဆိတ်နည်းတယ်ပေါ့လေ
။ဟုတ်ကဲ့ဆရာ။ဒီမှုအဆိတ်တက်လာပြီဆိုရင်ဆရာကြီးဘယ်လိုလက္ခဏာတွေကိုကြားလို့ရှိလဲ
။စားလိုက်တဲ့ပစံထဲမှာရားတာတို့ပိုက်အောင်တာတို့အဲ့ဒါကကြာပြူတာအန်တာပေါ့နော်။တချို့သွေးဝမ်းနေအောင်ပွားတယ်။ဒီကောင်ကအဲ့လိုမျိုးကြီးဖြစ်တဲ့ပိုက်ချွတ်တက်တယ်လို့ပြောကြတာပိုက်ထဲမှာထိုးထိုးထိုးပြီးတော့ပေါ်ကလေးဆန်လာတာပေါ့။ဒါပေမဲ့ဝီဝါးလာရေးရှာအစဖြစ်တယ်။အဲ့ဒါမျိုးနဲ့တော့ဘူတောက်တယ်လို့ခေါ်ကြတာပေါ့။အဲ့တော့ဒီလိုလက္ခဏာတွေပေါ်လာတာတခါကျစားပြီးတော့မိနစ်20နဲ့4နာရီအတွင်းမှာပေါ်ရင်တော့ကျွန်တော်ကုတာတာလွယ်တာပေါ့။ဒီလိုရှင်တဲ့6နာရီလောက်မှဒီလက္ခဏာတွေပေါ်လာတယ်ဆိုမှုစိတ်ကပ တယ်မိုးစိတ်မှန်းလည်းကျွန်တော်မသိဘူးအဲရတာမှကျွန်တော်ကုသရတယ်ခဲ့တယ်ဒီခုကြတော့လေမှုနဲ့တတ်မတင်လို့ချက်ချင်းပဲပန်းလာရင်ချက်ထလာပြီးရှိတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာအရေးကြီးတာကဒီမိုးစိတ်တက်တာကိုချက်ချင်းသိနိုင်ဖို့ဖြစ်တဲ့အတွက်ဆရာကနပြောတဲ့ဒီမူရာပြူရာအန်တာမတန်ခင်ရောပြတဲ့လက္ခဏာတွေရှိသေးလားဆရာ
အဲ့လိုတော့ပြောလို့မရဘူးကွာအဲ့ဒါမူကလည်းစားပြီးမှလည်းသိရဘူးဒါပေမဲ့အများစုကတော့ချက်လိုက်ရင်မဲသွားတယ်လို့သူကတော့ကြီးလက်သူကတာယူစားထားတယ်အဲ့ဒါဆိုတော့ကျွန်တော်ကတော့အန်ဒီရဟိုမှန်းစားပြီးတော့မစားလိုက်ကြနဲ့ပေါ့ဗျာ
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီမိုးစိတ်မတက်အောင်ကာဝယ်နိုင်တဲ့အနေအထားမျိုးရောရှိလား
မိုးချက်ရင်တော့မှကျွန်တော်ကအစိတ်ပြေစေတဲ့ချက်သွုံမှုတွေနဲ့ပြုံးရွက်တွေနဲ့ကျွန်တော်ရိုးရိုးချက်ကြတာဟိုအဲ့တော့ဒါမျိုးချက်ချင်ရတဲ့အဲ့ဒါရှိခဲ့အစိတ်ရှိရင်တော့မှအစိတ်ကိုကျော်သွားတယ်လို့
ပြောကြတယ်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာတကယ်လို့မှုစိတ်တက်လာပြီဆိုတော့ဆရာခုနပြောသလိုပြူရာအန်တာမှုရာဝေတာဖြစ်လာပြီဆိုရင်ရှေးဥဒနာပြည့်စုံနေနေတဲ့တခုကတော့ဟိုထို့အန်တာပါဆရာနော်နောက်ထပ်ရောဘာတွေလုပ်ပေးတယ်လဲဆရာ
တကယ်တမ်းကအဲ့လိုထပ်တလေးလေးအန်တာပြီးဆိုတော့ဒီကျွန်တော်တစားရီဆုံးရှုံးနေဆိုတစားရီတက်ရလာမျိုးပါတာပေါ့အကောင်းဆုံးကတော့ဘာစိတ်မှန်းမသိတော့စီရင်တင်လာရမယ်စီရင်ကကျွန်တော်တို့စစ်စီတာတွေလုပ်နေမှာပေါ့နော်တို့သူတွေကနေဒီအစိတ်တက်စစ်တာတွေကစပါတယ်အဲ့တော့စီဝါတွေကိုညီလူလာမှာပေါ့နော်အဲ့လိုမျိုးဖြစ်တာရုပ်ပြေ short ဖြစ်သွားတော့ကျွန်တော်ကတော့ဓာတ်သူ့စီုံတင်ုံတင်ရမှာပေါ့နော်ခုနပါဇက်ရားတာလောက်ကတော့ဘလို့ကျင်းပလိုက်မယ်သမို့ကျအအောင်လုပ်ပလိုက်မယ်ဆိုရင်တော့လဲကျော်သွားစီုံကြဒီနည်းပဲသုံးတာလေ
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီကုသမှုအနေထားရောမှုစိတ်တက်လာလို့ရှင်ပေါ့နော်ထိရအောင
်အများစုကတော့ချက်ချင်းစားရတဲ့ဟာဖြစ်တယ်ဆိုကျွန်တော်ချက်ချင်းနဲ့အအောင်လုပ်တာအဖိုင်ကိုဆေးပြရတာပေါ့နော်အဲ့လိုလေတော့သူ့ရဲ့ဟာတွေကိုအကျဲကောင်ကျွန်တော်ကဆေးတွေသွင်းရတာမျိုးရှိတာပေါ့အဲ့တော့မှုတောက်လို့ဒီကတော့အမှန်တရားပါတယ်ဒါပေမဲ့လည်းဟိုသူတို့ကူးဆန်ရမယ်ဆိုတဲ့အကြောင်းပေါ့နော်ဒီကဘုရားကစုံဝေးလေးရှိလာတယ်ဆိုသူတွေကလည်းဟာမူလီမူပဲဆိုမူစီးရီးယားမူပဲစိတ်ချရပါတယ်ဆိုမူလီတော့လည်းစစ်စေးကြည့်ပြီးတော့ကျွန်တော်စားဖို့
ဟုတ်ကဲ့ဆရာတကယ်လို့အချိန်မီမကုသနိုင်ရောဘလိုမျိုးဒီနောက်ဆက်တွဲဆိုးကျိုးတွေဖြစ်နေလဲဆရာ
သူကဘာပေါ်မှာတွေ့ထားတာတော့စိတ်အစိတ်နဲ့သူကဒေသမှာပေါက်တဲ့မှုပေါ်မှာမူတည်တာပေါ့ဒီဒေသမှာပြင်းထန်တဲ့အစိတ်ရှိတဲ့မှုကရှိလာခဲ့တယ်နော်ဒီဒေသကလူတွေကပြသွားတဲ့အဆင့်တရှိတယ်ဒါပေမဲ့အမေရိကန်ပြည်အောင်စုမှာသူတို့လေ့လာထားကြလောက်ကတော့ပုံမျိုးစုပေါင်းသူတို့ပြောတဲ့15မျိုးလောက်ထင်ပါတယ်အဲ့တည်နေရောက်တဲ့မှုကတကွနော်တမျိုးသုံးမျိုးလောက်ပဲရှိတယ်။အဲ့တည်သွားတဲ့ဖြစ်ပြီးတော့ခေရင်လည်းစီးကူးလိုက်ရင်တော့ကျွန်တော်ပြန်တက်တာပါရှိပါတ
ယ်။ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစားတဲ့မှုအစိတ်တက်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိရမလားဆရာ
။အဲ့တော့ကြီးလက်နေဒီလူတွေကိုသတိပေးချင်တာကတော့ဒီကျွန်တော်ကတော်ရဲသွားပြီးမှုရတာပဲဆိုပြီးတော့သူရမှုပေါ့နော်။ဒါကတော့ကိုယ်နဲ့မရင်းနှီးတဲ့မှုမသေးကြတဲ့မှုအခုအများစုအစိတ်တက်တာကကိုယ်စားနေကြမှုပဲလို့ထင်ပြီးတော့အစိတ်ရှိတဲ့မှုပါလား။မှားတာပါမှားပြီးတော့သုံးတက်တာပါအဲကိုစားနေကြမှုတွေကျွတ်နေရမှုပဲဖြစ်ဖြစ်ကဲကောင်ရုပ်မှုပဲဖြစ်ဖြစ်တတုံးမှုတို့တို့ပြောတဲ့နောက်ပါကျွန်တော်နှက်ဆုပ်မှုဒီမှုမျိုးတွေကပြည့်ပြဿနာမရှိဘူးတော့ဒါလည်းအဲ့ဒါကစင်ကျင်ရမှာပါခုနပြောတဲ့လက္ခဏာတွေဒီမှုတွေမှာဓာတ်မှုတွေပါနေသလားပေါ့ဓာတ်မှုတွေအများစုကအစိတ်ရှိတယ်ဆိုပြီးပြောထားတာပေါ့အဲ့တော့အားလုံးအဲ့လိုမှုစိတ်တက်တဲ့လက္ခဏာတွေမဖြစ်အောင်တော့မှုတွေကိုရှာဖွေတဲ့နေရာမှာဓာတ်မှုတွေတော့ကြည့်ပါပေါ့နော်မှုရလို့ဝင်ရင်ကငိုရတဲ့အဖြစ်မဖြစ်အောင်ပေါ်ရလို့တုံ့ပြန်တာလည်းဖြစ်သေးတယ်ပေါ့နော်တကယ်တော့မှုကဗီတာမင် B ဓာတ်တွေအများကြီးပါတယ်ဗျာပြီးတော့တတုဓာတ်တွေလည်းအများကြီးပါတယ်အဲ့တော့အဟာရပြည့်တယ်ပေါ့နော်အဟာရပြည့်နောက်ကဒီအစိုးစိုက်တွေ့မှုတွေထဲမှာအစီဓာတ်နဲ့ဆိုဒီယမ်ဓာတ်ကအများနဲ့တဲ့လို့ကြောင့်စီးကျူယောဂတွေသူတို့ယောဂတွေလည်းအဆင်ပြေတယ်သူတို့ကအလွန်အသင့်ပါတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
မိုးစိတ်တက်တဲ့အကြောင်းကိုတင်ဆက်ထားတဲ့ပတ်စဉ်ကျမကြီးကနာကိုနားဆင်ကြကြတာဖြစ်ပါတယ်။ခုဒီခါမှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါမယ်။အခုတလောအများဆုံးဝေဖန်ခံနေရတဲ့မြန်မာနိုင်ငံကရဲတပ်ဖွဲ့အကြောင်းကိုဦးအောင်ခင်ကသုံးသပ်ရေးသားထားပြီးတော့ကိုညာဝင်းအောင်နဲ့အတူတင်ဆက်ထားတာကိုနားဆင်ကြအောင်ပါရှင်။
NLD ဥပဒေအကြံပေးရှင်းနေဦးကိုနီလောက်ကြံတပ်ဖြတ်ခံရတဲ့အမှုကိုကင်ထွေဘူးနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ကအမျိုးမျိုးဝေဖန်သုံးသပ်ကြပါတယ်ရဲတပ်ဖွဲ့ရဲ့စွမ်းဆောင်နိုင်ရည်ညံပြင်းမှုကိုအရင်ကလည်းဝေဖန်ခဲ့ပေမဲ့ဦးကိုနီကိစ္စမှာတော့အတိုင်းဝိုင်းမျိုးစုံကရဲတပ်ဖွဲ့ကိုဝိုင်းဝန်းဝေဖန်ရှုံ့ချတာတွေ့ရပါတယ်2008မှာဖြစ်ပွားတဲ့ရန်ကုန်မြို့စိမ့်လက်ကန်သာကျောင်းမြတ်တတိအိမ်ကငါးလောက်ပြန်လူရမှုကိုရဲတပ်ဖွဲ့ဘာမှမလုပ်နိုင်သေးပါဘူးမနစ်ကဖြစ်ပွားတဲ့မင်္ဂလာတုံမြို့နယ်ရဲဝင်သားဟောင်းအိမ်ကလေးလောင်းပြိုင်လူတပ်မှုမှလည်းရဲတပ်ဖွဲ့ဟာဘာမှမပြောနိုင်သေးပါဘူးလူငယ်တဲ့နှစ်ကဖြစ်ပွားတဲ့ရာဇဝတ်မှုကြီးတွေထဲမှာလူတပ်မှုအများဆုံးဖြစ်ပြီး1300ကျော်ရှိတယ်လို့ပြည်ထောင်စုဌာနဒုဝန်ကြီးကပြည်သူ့လွှတ်တော်မှာဖြေကြားပါတယ်ရာဇဝတ်မှုတွေတိုးပါလာပေမဲ့ရဲတပ်ဖွဲ့ရဲ့စံရည်ကတော့ကျဆင်းနေပါတယ်အင်းဝါအချုပ်ဆိုင်မှာအင်းအကူမိကလေး2ဦး5နှစ်လောက်ညှင်းပါနှိပ်စက်ခံရတဲ့အမှုမှာ ရဲစခန်းကအေးအေးယူဆောင်ရွက်တာမျိုးမလုပ်နိုင်တာဟာလစ်လူရှိမှုဖြစ်ပါတယ်ရဲတပ်ဖွဲ့ဝင်တွေရဲ့လူနေမှုဘဝဟာအလွန်အမင်းဆင်းရဲလွန်းတာကြောင့်တာဝန်ထောက်ဆောင်တဲ့နေရာမှာစိတ်မပါကြတာလို့မြင်ကြပါတယ
်အဒီကယုံနေဖြစ်ပြီဆိုရင်ရဲတပ်ဖွဲ့မှာလက်နက်အင်အားလူအင်အားတက်ကြွမှုစတာတွေလုံလုံလောက်လောက်မရှိတဲ့အတွက်ပဋိပက္ခဟာပိုပြီးကြီးထွားလာတယ်လို့ဆိုပါတယ်စစ်တပ်ကိုခင့်မိအောင်လုပ်နေချိန်မှာရဲတပ်ဖွဲ့ဟာခင်နောက်ကြတယ်လို့ဖြစ်နေပါတယ်ရဲတပ်ဖွဲ့ဟာရှိရမယ့်အင်အားရဲ့48ရာခိုင်နှုန်းကိုသာခံထားနိုင်သေးတယ်လို့ပြည်ထရေးဒုဝန်ကြီးကဆိုပါတယ်နိုင်ငံတကာစနှုန်းအရလူဦးရေ400မှာရဲသားတူရှိရမှာဖြစ်ပေမဲ့ရန်ကုန်တိုင်းမှာဆိုရင်လူဦးရေ1200မှာရဲသားတစ်ယောက်သာရှိပါတယ်ဒါတောင်ရန်ကုန်မှာရှိတဲ့အင်အားရဲ့80ရာခိုင်နှုန်းကိုခံထားတာလို့ဆိုပါတယ်စကိုင်းတိုင်းမှာတော့လူဦးရေ1500မှာရဲသားတစ်ယောက်မန္တလေးတိုင်းမှာဆိုရင်လူဦးရေ1300မှာရဲသားတစ်ယောက်သာရှိကြောင်းသိရပါတယ
်စစ်တပ်လက်အောက်ရဲတပ်ဖွဲ့ရောက်သွားပြီးစစ်ဗိုလ်တွေဥဆောင်ချိန်မှာအမိတ်နာခံတဲ့အဖွဲ့အစည်းဖြစ်သွားတဲ့အတွက်ပြည်သူကိုကာကွယ်စောင့်ရှောက်ဖို့ဆိုတဲ့ရည်ရွယ်ချက်ပျောက်ဆုံးသွားပုံရပါတယ်ဝမ်ပေါင်တရုတ်ကုမ္ပဏီကိုစစ်တပ်ပိုင်မြန်မာစီးပွားရေးဥပိုင်ကုမ္ပဏီတို့သက်ဆက်လုပ်ထားတဲ့လေဗရောင်းတောင်လူလူဆန္ဒပြပွဲနှိမ်နင်းတဲ့ဖြစ်ရဟာရဲတပ်ဖွဲ့ကိုနာမည်ပြည့်စေပါတယ်ကျင်းနီစီမံကိန်းကို2010ကတည်းကဒေသခံတွေဆန္ဒပြကန့်ကွက်ခဲ့တာမို့အဲ့ဒီကတည်းကအကြမ်းဖက်ဖြိုခွင်းတာတွေရှိခဲ့ပါတယ်။2012မှာဆန္ဒပြတော့ပါဝင်တဲ့တန်ခါတွေမိလောင်ဘုံတံခံကြရပြီး2015မှာပြစ်ကတ်နိုင်နေမှုကြောင့်လေသူမာကြီးဒေါ်ခင်ဝင်းတည်ဆုံသွားပါတယ်။ဆန္ဒပြပွဲကိုနိုင်နေပြီးဝမ်ပေါင်တရုတ်ကုမ္ပဏီကိုရက်တပ်ဖွဲ့ကကာကွယ်စောင့်ရှောက်တယ်လို့ဒေသခံတွေကမြင်ကြပါတယ်။
ကိုလိုနီခေတ်19ရာစုမှာရဲတပ်ဖွဲ့ကိုတည်ထောင်ခဲ့တာပါအင်္ဂလိပ်လို police လို့ခေါ်တာမို့ပလိတ်လို့မြန်မာကခေါ်ပါတယ်လစာမလုံမလောက်နဲ့အမှုထမ်းရတဲ့မြန်မာပြည်သားပလိတ်ဟာလက်စားတဲ့နေရာမှာနာမည်ကြီးပါတယ်အဂတိလိုက်စားသူကိုအလုတ်ဖြုတ်ပြီးတန်ရှင်းတဲ့ပလိတ်ဖြစ်လာအောင်ကိုလိုနီခေတ်ကစ조사ပေမဲ့မအောင်မြင်ခဲ့ပါဘူးမှုကင်းနေများလာလို့ဖြုတ်ပစ်ထားတဲ့ပလိတ်ကိုပြန်ခန့်ရတဲ့အဖြစ်ရောက်သွားပါတယ်ပလိတ်မနိုင်တဲ့အလုပ်ကိုစစ်တပ်ကဝင်လုပ်ရတဲ့အကျင့်ဟာကိုလိုနီခေတ်ကတည်းကစလာခဲ့တာဖြစ်ပါတယ်။ကိုလိုနီခေတ်မှာပလိတ်စစ်ပလိတ်နဲ့စစ်တပ်ဆိုတဲ့နှိမ်နင်းရေးအဖွဲ့၃ဖွဲ့ရှိပါတယ်။ပလိတ်အဖွဲ့မှာလက်နက်ကင်သူရှိသလိုလက်နက်မကင်သူတွေလည်းရှိပါတယ်။နိုင်ငံရေးလှုပ်ရှားမှုနဲ့မှုကင်းတွေကိုနှိမ်နင်းဖို့အတွက်ရည်ရွယ်ပြီးတီထောင်ထားတဲ့အဖွဲ့တွေဖြစ်ပါတယ
်။ပလိတ်ကိုရဲတပ်ဖွဲ့လိုအမည်ပြောင်းလိုက်ပြီးမှပလိတ်အကျင့်ကပျောက်သွားတာမဟုတ်ပါဘူး။ဒါကြောင့်ရဲတပ်ဖွဲ့ရဲ့အဓိကလိုအပ်ချက်ဟာရဲသားတွေစိတ်နေစိတ်ထားပြောင်းလဲရေးဖြစ်တယ်လို့အငိမ့်စားရဲမှုချုပ်ဦးဝင်းခေါင်က50နှစ်မြောက်ရဲတပ်ဖွဲ့နေ့မှာမနစ်ကပြောသွားပါတယ်။ရုပ်ဝတ္ထုပစ္စည်းတွေဘယ်လောက်ပေးပေးဒီမိုကရေစီစံနှုန်းနဲ့ညီအောင်ဥပဒေတွေဘယ်လောက်ပဲပြင်ပြင်ရဲအဖွဲ့ဝင်တွေရဲ့စိတ်ဓာတ်အခြေခံမပြောင်းလဲရင်တိုးတက်မှုရှိမှာမဟုတ်ဘူးလို့ဆိုပါတယ်။ရဲအဖွဲ့အတွက်အရေးအကြီးဆုံးနဲ့အခက်အခဲဆုံးအစီအတားဟာစိတ်ဓာတ်ပြောင်းလဲရေးဖြစ်ပါတယ်တဲ့။ရက်တပ်ဖွဲ့အင်အားကိုလာမဲ့၃နှစ်အတွင်းသတိင်းခွဲအထိတိုးချဲ့ဖို့ရွေရာမှုအလုံများမှာသိကြပါတယ်။ဒါပေမဲ့စစ်တပ်နဲ့ရက်တပ်ဖွဲ့ပူးပေါင်းလုပ်ကိုင်တဲ့အစဉ်အလာလည်းကြီးမားပါတယ်။စစ်တပ်ကကန့်ထားတဲ့ပြည်ရေးဝန်ကြီးလက်အောက်မှာရက်တပ်ဖွဲ့ရှိနေတာဟာလည်း NLD အယတအစိုးရရဲ့ပြုပြင်လုပ်ငန်းတွေကိုအဟန့်တားဖြစ်စေပါတယ်။ရက်တပ်ဖွဲ့ဟာတရားဥပဒေစိုးမိုးရေးကိုအဓိကထားတဲ့အဖွဲ့အစည်းဖြစ်ပါတယ်။စစ်တပ်လိုအမိတ်နာခံတဲ့အဖွဲ့အစည်းမဟုတ်ပါဘူး။ဒါကြောင့်စစ်တပ်အောက်မှာရဲတပ်ဖွဲ့ရောက်နေတာဟာသစ္စာတမာတိတတ္တိဆိုတဲ့ရဲဆောင်ဘုတ်ကိုပြည့်ရည်ပြုလို့ဖြစ်နေပါတယ်ခင်ဗျာ
။ဦးအောင်ခင်မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ဒေါက်တာရှင်မြရှင်ခုတစ်ခါမှာတော့လာမယ့်စနေနေ့ညတိုင်းလေလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ။
ရှင်များရှင်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်တမ်းတစ်နှစ်အတွင်းနိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းငြိမ်းချမ်းရေးကြိုးပမ်းမှုတွေနဲ့ပတ်သက်လို့အစိုးရတက်တမ်းတစ်နှစ်ပြည့်အဖြစ်နိုင်ငံတော်အခြေပြမိန့်ခွန်းမှာအတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောကြားသွားပါတယ်။နှစ်ပေါင်း90လောက်မှာပထမဆုံးထွက်ပေါ်လာတဲ့အရတားအစိုးရကပြည်သူနဲ့အတူဆိုတဲ့စံပုတ်တင်တဲ့ရှစ်ခီးကိုဖျက်ဆီးခြင်းနဲ့လို့ပြောဆိုသွားတဲ့တောင်ဆန်းစုကြည်ရဲ့မိန့်ခွန်းအပေါ်ပြည်သူတွေအဖြစ်နဲ့သောတာရှင်တွေဘယ်လိုသဘောထားကြပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1 239 382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
သတ္တရှင်တွေအနေနဲ့စနေနေ့ည9:00နာရီစီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ဒါရိုက်လေးလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။ခုတစ်ခါမှာတော့တိုင်းရင်းသတင်းလွှာစီစဉ်ကိုတင်ဆက်ပေးကြပါတယ်။နေဆက်ဒေသတိုင်းရင်းသားတွေစူးစီးတင်ဆက်ထားတာကိုနားဆင်ပါရှင
်။ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြိုဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံမှပြန်လည်မှတ်ပုံတင်ဖို့အတွက်ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပါတီရဲ့ခေါင်းဆောင်တော်ဦးကိုရွေးချယ်အတည်ပြုခဲ့ကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမိုးပေါ်နဲ့ဟိုးဝါဘုံဒေသမှာမြမတက်မလို့နဲ့ခရိုင်တရင်36တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်ဆိုတာနဲ့ရှမ်းပြည်တောင်ပိုင်းမန်းရှုမြို့မှာဂျားဖြတ်ရွေးကောက်ပွဲဆက်လက်ကျင်းပသွားမယ့်အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။ကျမကနူပန်ပါတည်င်းတွေကိုလည်းကိုယ်အိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပါတီကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံမှပြန်လည်မှတ်ပုံတင်ဖို့အတွက်ခေါင်းဆောင်တို့အုပ်ကိုရွေးချယ်ခဲ့ကြပြီးဖြစ်ပါတယ်မတ်လ29ရက်နေ့ကပေါက်တော်မြို့သာသနာ့ဘိမှန်မှာရခိုင်ပြည်နယ်မြို့နယ်ပေါင်းစုံကကိုယ်စားလှယ်တွေတက်ရောက်တဲ့ဆွေးနွေးပွဲမှာပထမခေါင်းဆောင်အဖြစ်ဦးကျော်မြင့်နဲ့ဒုတိယခေါင်းဆောင်အဖြစ်ဦးအောင်စိုးကိုရွေးချယ်ခဲ့ကြတာပါဒါအပြင်ပါတီဖွဲ့စည်းပုံငူချမ်းရေးဆွဲဖို့အွန်လန်ဒစိမ့်နဲ့လိုအပ်တာတွေဆောင်ရွက်ဖို့အတွက်အဖွဲ့ဝင်5ဦးပါဝင်တဲ့ကော်မတီတစ်ခုကိုလည်းဖွဲ့စည်းခဲ့တယ်လို့ဆွေးနွေးပွဲတက်ရောက်ခဲ့သူတူကပြောပါတယ်ရခိုင်ပြည်သူတွေရဲ့တောင်းဆိုချက်ကြောင့်2014ခုနှစ်မှာရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ရဲ့ရခိုင်အမျိုးသားပါတီ RNDP ကိုဖျက်သိမ်းပြီးရခိုင်အမျိုးသားပါတီ ANP အဖြစ်တပါတီနဲ့ပေါင်းစည်းဖွဲ့စည်းခဲ့ကြပါတယ်ပါတီနှစ်ခုပူးပေါင်းပြီးနောက်မှာပါတီတွင်အားပြိုင်မှုတွေခေါင်းဆောင်ပိုင်းမှာသဘောထားမတိုက်ဆိုင်မှုတွေကြောင့် ALD ဘက်ကပါတီခေါင်းဆောင်တချို့ထုတ်ပယ်ခံခဲ့ရတဲ့နောက်မှာအခုလို ALD ပါတီကိုပြန်လည်မှတ်ပုံတင်ဖို့လှုံ့ဆော်လာကြတာဖြစ်ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းကချင်လွတ်လပ်ရေးတပ်မတော် KIA တပ်မ6တီလာမုံဘော်နဲ့ဟူကားပွင့်ရွာဟောင်းမှာမြန်မာတပ်မတော်နဲ့ KIA တပ်ရင်း36တို့ကြားမတ်လ24ရက်နေ့နဲ့25ရက်နေ့အတွင်းပြင်းထန်စွာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KIA တပ်မ6အရာရှိတဦးကပြောပါရယ်ဒီတိုက်ပွဲမှာ KIA ဘက်ကတယောက်ထိခိုက်ဒဏ်ရာရရှိခဲ့ပြီးအစိုးရဘက်ကလည်းနှူးထက်မနည်းထိခိုက်ဒိဆုံမှုရှိတယ်လို့ KIU ဘက်ကပြောပါရယ်အလားတူ MNDAA ကုကဒေတာဘက်မှာလည်း KIA ပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုနဲ့မြန်မာတပ်မတော်တို့ကြားဖေဖော်ဝါရီလဇန်နဝါရီစပြီးတော့နေ့စဉ်တိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေတာဖြစ်ပါရယ်ရှမ်းပြည်ရှေ့ပိုင်းကိုကန့်ဒေသနဲ့တာလွင်မြစ်ချားတဲ့ KIA တပ်မ6မုံကိုဒေသဘက်မှာလည်းမြန်မာတပ်မတော်စီရေးလှုပ်ရှားမှုအခြေအနေပေါ်မူတည်ပြီးတော့တိုက်ပွဲတွေဆက်လက်ပြင်းထန်လာနိုင်တယ်လို့ KIA ဘက်ကပြောပါတယ်
။မွန်ပြည်နယ်မော်ရမြိုင်ချောင်းဆုံမြစ်ကူတံတားကိုပြည်သူ့လွတ်တော်ကနေဗိုလ်ချုပ်အောင်ဆန်းတံတားအမိပေးအတီးပြုလိုက်တဲ့အတွက်ဒီအမိကိုပယ်ဖြတ်ပေးဖို့ဘလူးကျွန်းတံတားအမိပြောင်းလဲသတ်မှတ်ခြင်းဆိုင်ရာဆန္ဒထုတ်ဖော်ပွဲဦးစီးကော်မတီကနေမတ်လအကုန်မော်ရမြိုင်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။ဆန္ဒထုတ်ဖော်ပွဲဦးစီးကော်မတီတွေကနေဥပဒေပညာရှင်တွေနဲ့တိုင်ပင်ပြီးတရားအမိပြောင်းလဲရေးအတွက်ပြည်ထောင်စုအဆင့်အထိတင်ပြဆောင်ရွက်သွားမှာဖြစ်တယ်လို့ဦးစီးကော်မတီခေါင်းဆောင်တူဖြစ်တဲ့မိကွန်းချန်းနုံကပြောပါတယ်။မွန်ပြည်နယ်မော်ရမြိုင်မြို့နယ်ချောင်းဆုံမြို့ကိုဆက်သွယ်ထားတဲ့ရခိုင်တန်လွင်တရားချောင်းဆုံကိုဗိုလ်ချုပ်အောင်ဆန်းတရားအမိပြောင်းလဲသတ်မှတ်ဖို့မတ်လ14ရက်နေ့ကပြည်သူ့လူထုအစည်းအဝေးကနေမဲခွဲဆုံးဖြတ်အတည်ပြုခဲ့ပြီးဖြစ်ပါတယ်။အဲဒီဆုံးဖြတ်ချက်ကိုမကျေနပ်လို့မတ်လ16ရက်နေ့မှာမွန်ပြည်နယ်မြို့နယ်အသီးသီးကမွန်ဒီတခန့်တောင်းကျော်ကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။
မိုင်းရှုမြို့နယ်မျိုးရာဒီမိုကရေစီဖွဲ့ချုပ် NLD ရဲ့အလုံမှုဆောင်ဖွဲ့ဝင်တူဖြစ်သူစိုင်းသွန်းသွန်းဦးဟာမိခင်ပါတီကနေနှုတ်ထွက်ပြီးရှမ်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ် SNLD ပါတီကိုကူးပြောင်းလိုက်ပါတယ်။ပြီးကြတဲ့ဘက်ကစိုင်းသွန်းသွန်းဦးကိုဂုဏ်ပြုတဲ့အနေနဲ့ပါတီဝင်အမှတ်တရစိတ်ရင်သူအနှင်းဘွဲကိုကျင်းပကြိုဆိုခဲ့ကြပြီးပါတီဝင်ကပ်ပြားတွေကိုလည်းထုတ်ပေးခဲ့တယ်လို့ကြားကောင်းပါတီတာဝန်ရှိသူစိုင်းမျိုးစင်ကပြောပါတယ်။ ဆိုင်သွန်သူဦးနဲ့သူအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဝင်တရားကျော်ဟာလည်းနှုတ်ထွက်ခဲ့တယ်လို့ဆိုင်မျိုးစင်ကဆိုပါတယ်။
ဆိုင်သူနှုတ်ထွက်ပြီးနောက်မိုင်းရှုမြို့နယ်မှာရှမ်းစကားမတတူကိုယ်စားလှယ်လောင်းတွေကိုရွေးချယ်ထားမှုကြောင့်ကြားဖြတ်ရေးကောက်ပွဲအတွက်မက်ဆွယ်စည်းရုံးရမှာအခက်အခဲတချို့တွေရှိနေတယ်လို့
ကရင်စာတင်ကြောင်းဆရာဆရာမနှစ်ရာကျော်ပါဝင်တက်ရောက်ခဲ့ပါတယ်အခြေခံပညာကျောင်းတွေမှာ2003ခုနှစ်ကတည်းကတိုင်းရင်းသားစာပေတင်ကြားခွင့်ရရှိပေးမယ်လဲထိရောက်စွာတင်ကြားပေးနိုင်ခြင်းမရှိသေးတဲ့အပြင်တင်ကြားမဲ့ဝန်တမ်းများအရေးချင်းမြင့်တင်ပေးဖို့လိုအပ်သေးတဲ့အတွက်အခုလိုတက်ရောက်ခိုင်းတာဖြစ်တယ်လို့ကရင်ပြည်နယ်စာပေနဲ့ရင်ကျေးမှုပြန်ပွားရေးအသင်းဥက္ကဋ္ဌစောအေးမြကပြောပါတယ အခုတင်လွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။စံပြီတောင်ပိုင်းမန်းရှူမြို့မှာကျင်းပမဲ့ဈာပြည့်ရွေးကောက်ပွဲမှာ NLD ကကျေးရွာအုပ်စု၃ခုဖျက်သိမ်းဖို့တင်ပြချက်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပယ်ဖျက်ပြီးတော့ရွေးကောက်ပွဲဆက်လက်ကျင်းပသွားမှာဖြစ်ပြီးမဲယုံကတော့လုံခြုံရေးစိတ်ချပြီးတော့လမ်းမကြီးနဲ့နီးတဲ့နေရာကိုပြောင်းရွှေ့မယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ဒီအကြောင်းကိုတော့နမ်ဟွန်ကနေစူးစီးတင်ဆက်ထားပါတယ်ရှင်။
ရှမ်းပြည်နယ်တောင်ပိုင်းမိုင်းရှူးမြို့မြောက်ဖက်တမိုင်ကျော်အကွာမှာရှိတဲ့ Non App ခေါ်ကွန်ကျောင်းကျေးရွာမှာရှမ်းပြည်တပ်မတော် SSPP SSA တပ်စခန်းရှိတာကြောင့်ရွေးကောက်ပွဲကျင်းပဖို့လုံခြုံစိတ်ချတဲ့အနေအထားမရှိတဲ့အတွက်ရွေးကောက်ပွဲမကျင်းပဖို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေရွေးကောက်ပွဲကော်မရှင်ထံတိုင်တန်းထားတာပါ။လလင်ခရိုင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတန်းတင်ကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တောင်းဆိုထားတဲ့အတိုင်းလှုပ်ဆောင်မှာမဟုတ်ပဲငကိုချထားတဲ့အစီအစဉ်တိုင်းသာလှုပ်ဆောင်သွားမယ်လို့ပြောပါတယ်
ဒီလိုကြီးကော်မရှင်နဲ့ပြညာပြီးပြီလေအယုံကြီးပဲကျွန်တော်ရှေ့ဖို့ဖြစ်နေရတယ်ကျွန်တော်ကဒီရွေးကောက်ပွဲကိုပေါ့လေဒီအောင်မြင်အောင်ပေါ့နော်အားလုံးဝင်ဝင်ပြီးတော့မှစပေါ်လို့ဆောင်ကြမယ်ဆိုတဲ့ဘုံမျိုးလေးအဲ့ဒီလည်းမျိုးတက်တနာပေါ်လာပြီးအဲ့လိုမျိုးလုပ်ဖို့ဆိုတော့ကျွန်တော်တို့ကြိုတင်စီစဉ်ထားပြီးသားလေးရတယ်ဟိုရွေးကောက်ပွဲကတော့ပေါ့လေဒီအထူးကိမခံနိုင်ဘူးပေါ့နော
်ရွေးကောက်ပွဲမကျင်းပဖို့ NLD တိုင်တန်းထားတဲ့ကျေးရွာအုပ်စု၃ခုမှာမဲပေးပိုင်ခွင့်ရှိသူ4000ကျော်ရှိပါတယ်မဲလုံးဝမပေးရတာထက်စာရင်မဲယုံပြောင်းရွှေ့တာကောင်းပေမဲ့လူထုမဲလာမထဲ့မှာကိုစိုးရိမ်နေတယ်လို့ရှမ်းသယင်းသားများဒီမိုကရေစီရဲ့ဖွဲ့ချုပ်ပြောခွင့်ရဆိုင်လက်ကပြောပါတယ
်။သကိုရှင်းစဲမဲယုံဒီတော့ကနေရာမှာမဟုတ်တော့ပဲနဲ့တနက်ကန်ဖွဲ့စည်းတွေနဲ့ပို့ပြီးတော့မှဝေးသွားတဲ့နေရာကိုသူတို့ရွှေ့လိုက်တယ်။မဲလုံးဝမထဲ့ရတာနဲ့ဆိုလို့ရှိရင်တော့အခုလိုမဲယုံကိုရွှေ့လိုက်တာကောင်းတယ်လို့ပြောလို့ရတယ်။အဲ့မဲ့လို့မဲမီအေးချမ်းပြည်နေပါရဲ့နဲ့ကိုယ့်ရဲ့နေမြေမှာကိုယ်မဲမထည့်ရပဲနဲ့သုံးလေးငါးမိုင်ဝေးတဲ့နေရာကိုသွားပြီးတော့မဲထည့်ရမယ်ဆိုရင်ငကိုကလေးကမှမဲပေးမှုအပေါ်မှာသိပ်ပြီးအာယုံမလာတဲ့ဒေသခံပြည်သူလူမှုအဆက်ကတော့တော်တော်လေးကိုကြောက်ကြရမယ်အလုပ်ဖြစ်ပါရဲ့
ရှမ်းပြည်တပ်မတော်နာယကဘူချုပ်ကြီးစထန်ကတော့ရွေးကောက်ပွဲဆိုတာလူထုအတွက်အရေးပါတဲ့အတွက်ရွေးကောက်ပွဲကိုကြိုဆိုတဲ့အပြင်ကြားဖြတ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတစုံတရာဝင်ရောက်ဆွတ်ဖက်မှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်။ဧပြီလ၁ရက်နေ့မှာကျင်းပမယ့်ကြားဖြတ်ရွေးကောက်ပွဲမှာရှမ်းပြည်နယ်တစ်ခုလုံးလွတ်တော်ကိုယ်စားလှယ်နေရာ၈နေရာရွေးချယ်သွားမှာဖြစ်ပြီး NLD ပါတီပြည်ခိုင်ဖြိုးပါတီ USDP ရှမ်းတိုင်းနာများဒီမိုကရေစီအဖွဲ့ချုပ် SNLD ရှမ်းတိုင်းနာများဒီမိုကရက်တစ်ပါတီ SNDP အစရှိတဲ့ပါတီကြီးတွေကနေအဓိကပါဝင်ရှင်ပြိုင်သွားမှာဖြစ်ပါတယ်ရှင
်။ဆက်ပြီးတော့မွန်ပြည်နယ်မှာ 2016-2019 ဘဏ္ဍာနှစ်အတွက်ဌာန73ခုကနေပိုရှံငွေကျပ်သန်းပေါင်း 1,300 ကျော်ကိုပထမအကြိမ်အဖြစ်ပြန်လည်အနှံခဲ့ပါတယ်ဌာနတွေအနေနဲ့အခုလိုငွေတွေပိုရှံပြီးတော့ပြန်အပ်ရတဲ့အပေါ်မှာပြည်နယ်ဖွံ့ဖြိုးရေးမှာထိခိုက်ရတဲ့အနေအထားတွေရှိနေတယ်ဆိုပြီးဝေဖန်ပြောဆိုမှုတွေလည်းရှိနေပါတယ်မြင်းစနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်
မွန်ပြည်နယ်ရဲ့2016-2019ဘာနာနှစ်အတွင်းဌာနတွေကနေပိုရှံငွေပြန်လည်အနှံတဲ့အခြေအနေနဲ့ပတ်သက်ပြီးမွန်ပြည်နယ်အစိုးရဖွဲ့စီမံကိန်းဘာနာရေးလူဝင်မှုကြီးကြရေးနဲ့ပြည်သူ့အင်အားဝန်ကြီးဥက္ကဋ္ဌကျော်ကအခုလိုပြောပါဗျာ။ဌာနင
ွေကျပေါက်ပေါက်68,393,000တန်း
ပြည်နယ်အတွက်ဘတ်ဂျက်ငွေတုံ့ဆွဲမှုနဲ့ပတ်သက်ပြီးပြည်သူကိုပွင့်လင်းမြင်သာစွာချပြဖို့လိုတဲ့ဆိုပြီးပြီးခဲ့တဲ့တတိယကြိမ်မွန်ပြည်နယ်လွှတ်တော်ပြင်စမပုံမှန်စည်းဝေးမှာဗောင်မျိုးနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးစစောထူးကပြောဆိုသွားခဲ့ပါတယ်။ဘတ်ဂျက်ရဲ့ပတ်သက်ပြီးပွင့်လင်းမြင်သာစွာချပြဖို့လိုတဲ့ရည်ရွယ်ချက်နဲ့ညီညာချက်ဖြစ်ပါတယ်။ ဌာနတွေပိုးရှောင်ငွေပြန်အပ်ရတဲ့အပေါ်မွန်ပြည်နယ်အရပ်ဖက်လူမှုဖွဲ့စည်းကဥစစောထွန်းကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
ဌာနဆိုင်ရာဒီချပေးလိုက်တဲ့ငွေတွေကိုမလုံနိုင်ဘူးဆိုတာသူကတင်လိုက်တဲ့အချိန်နှုန်းကတင်လိုက်တဲ့ budget ကငွေနဲ့အခုလက်တွေ့အချိန်တွေမှာဟွာဟာတာကြောင့်မလို့လေတချို့ဌာနဆိုင်ရာတွေကအကောင့်တွေပေါ်ဖို့မလွယ်တဲ့အတွက်ကြောင့်မလို့လေဒါကိုမလုပ်တာလေဖြစ်နိုင်တယ်လို့နောက်တစ်ခုကဒီလိုပွင့်လင်းလာတဲ့ခေတ်မှာကျွန်တော်တို့တကယ်တမ်းလှုပ်ရမယ့်လှုပ်ထုံးလုပ်နည်းတွေဟာအရန်ပွင့်လဲမြင်တာလာတဲ့ခါကျတော့ချို့ဌာနဆိုင်ရာတွေကအဲ့လိုလှုပ်တဲ့အလေးထားမရှိတဲ့ခါကျတော့သူတို့မလှုပ်နိုင်ဘူးထင်ပြီးတော့မလှုပ်ကြတာလည်းဖြစ်ပါ
ပေါ်ရှံငွေပြိုင်အားရတဲ့ဌာနတွေကိုစနစ်တကျပြန်လည်စီစစ်ပြီးတော့လိုအပ်ရရေးယူတဲ့အထိလောက်တည်တယ်လို့လည်းဥစောစောထွန်းကအခုလိုဆက်ပြောပါဗျ။
ဒီစီမံကိန်းတွေကိုတင်ထားပြီးအကောင့်ထဲမပေါ်နိုင်ဘူးဆိုရင်အဲ့ဒီမြို့နယ်ကတော့သူရဖွံ့ဖြိုးမှုအတွက်တော့ဒုက္ခရောက်တာပေါ့။ဒါကြောင့်မလို့သက်ဆိုင်ရာဌာနဆိုင်ရာတွေကိုစီစစ်ဖော်ထုတ်ပြီးတော့လိုအပ်ရင်အရေးယူတဲ့အထိလောက်တည်တယ်လို့ကျွန်တော်ပြည်သူတယောက်အနေနဲ့မြင်ပါတယ်။
ပြန်လည်အနှံတဲ့ပူရှံငွေတို့ကိုအစိုးရဖွဲ့ဆုံးပြတ်ချက်နဲ့ဇန်မြို့နယ်ကဒေသဖွေးပြည်ရဲ့အမျိုးသားပေါင်း230ကျော်မှတုံးဆွဲသွားမှာဖြစ်ပြီးလုပ်ငန်းတွေကိုမတ်လ31ရက်နေ့အပြီးဆောင်ရွက်သွားမှာဖြစ်တယ်လို့လည်းစီမံကိန်းဗဏ္ဍာရေးလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးကပြောပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပါတီကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံမှပြန်လည်မှတ်ပုံတင်ဖို့အတွက်ခေါင်းဆောင်တို့ကိုရွေးချယ်အတည်ပြုခဲ့ကြပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI1 တော့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ဧဇတိတာတိုင်းသားတွေစူးစီးတင်ဆက်ထားတဲ့အတိုင်းသတင်းလာအစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတည်တည်ချင်းတွေတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။ဒါပြင် VOA အစီအစဉ်တွေကိုစာသားနဲ့လိုချင်တဲ့ဆိုရင်လည်းဒီ email ကိုစာရေးသားတောင်းဆိုနိုင်ပါတယ်ရှင်။VOA ကနေကြတာရင်းနေညပိုင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးပါမယ်ရှင
်။ပြီးခဲ့နေ့ထက်ကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဂျာဝန်စွပ်ပတ်ခဲ့မှုနဲ့သမ္မတဒေါ်နယ်ထရန့်ရဲ့အတွင်းလူတွေပတ်သက်မှုရှိမရှိဆိုတာတွေကိုဒီကနေ့စတင်ကြားနာဆစ်ဆင်းနေပါပြီ။အများအယုံဆိုင်နေတဲ့ဂျာနာဝဲမတိုင်မီမှာပဲတက်နိုင်တဲ့မြတ်ဘဲလိုက်မှုကင်းကင်းဆောင်ရွက်သွားမယ်အကြောင်း Republican Party ကထက်လွှတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌနဲ့ဒုက္ခဖြစ်သူဒီမိုကရက်ထက်လွှတ်တော်မတ်တူကကတိပြုပြောကြားထားကြပါတယ်။အဲဆစ်သွေးကြွရဲ့ချေမွေးရင်းနဲ့ဒုက္ခသည်ပြဿနာဖြစ်ရှင်းဒီသားရဲမဟာမိတ်တွေနဲ့ဆွေးနွေးမဲ့ပြပခီးစဉ်အစဖြစ်အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာတူရကီနိုင်ငံကိုတွားရောက်ခဲ့ပြီးအန်ကာရာမြို့တော်မှာဝန်ကြီးချုပ်နဲ့သမ္မတတွေအပါအဝင်တူရကီဆိုရထိတ်တန့်ခေါင်းဆောင်တွေနဲ့တွေ့ဆုံပါတယ်။ဒီကနေ့တွေ့ဆုံမှုတွေကတော့အဲဆစ်သွေးကြွရဲ့ချေမွေးရင်းဒီသားရဲတည်ငြိမ်မှုရအောင်တည်ဆောက်ရေးနိုင်ငံခြားစီးပွားရေးဆက်ဆံမှုတွေတွန်းမြေစတဲ့ရည်မှန်းချက်သုံးခုပေါ်မူတည်ဆွေးနွေးခဲ့ကြောင်းလဲဝန်ကြီး Tillerson ကတူရကီနိုင်ငံခြားရေးဝန်ကြီးနဲ့အတူရှိနေစဉ်မှာပြောကြားထားခဲ့ပါတယ်မြောက်ကိုရီးယားကောင်ဆောင်ကင်ချွန်ရဲ့ဖေရူမေခွဲအခုဖြစ်သူရဲ့အလောင်းကိုပြန်လည်လွှတ်ပြောင်းပြီးကိုမလေးရှားဆွေရကခွင့်ပြုလိုက်ပါတယ်ကွာလာလမ်ပါနိုင်ငံတကာလေးစိတ်မှာပြီးခဲ့တဲ့လတဲ့တက်ပြတ်ခံခဲ့ရတဲ့ကင်ချွန်နန်းရဲ့ရုပ်အလောင်းကိုမိသားစုရဲ့တောင်းခံချက်အရမြောက်ကိုရီးယားကိုပြန်လည်လွှတ်ပြောင်းပေးမှာဖြစ်ကြောင်းမလေးရှားဝန်ကြီးချုပ်နချက်ရာဇက်ကပြောဆိုလိုက်တာပါတန်းတန်းနဲ့ကန်အဖွဲ့ငါးဘက်ကမြန်မာဆိုးရနဲ့ပြစ်ခတ်ရဆဲလက်မှတ်ရေးထိုးဖို့သဘောတူညီချက်ရရှိခဲ့ကြောင်းမြန်မာဆိုးရကကြေညာလိုက်ပါတယ်ညီညွတ်တော်တန်းတန်းလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်၅ဘက်ကNCA ဖြစ်ခဲ့ရစေလက်မှတ်ရေးထိုးဖို့သဘောတူညီခဲ့တဲ့အကြောင်းနိုင်ငံတော်အတိုင်ပင်ငယ်ရုံးကသတင်းထုတ်ပြန်ခဲ့တာပါ။ဒါနဲ့ပတ်သက်လို့တိုင်းသားဖွဲ့စည်းတွေကတုံ့ပြန်ချက်ကိုတော့မသိရသေးပါဘူး
။သတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့မတ်တင်ကြီးထိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဘီလ်ဘာပဲဖြစ်ပါတယ်။ကျွန်မအီသန်စင်ပါရှင်။ View American အသံမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00ထိလိုင်းဒိုမီတာ24 40 48 50အပြင်လက်လက်မီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်တော်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင
This program has come to you from the Voice of America, Washington.